သာသနာတော်နှစ်2553ခုနှစ်ကောဇာတက္ကရ1380ခုနှစ်ဗျာဒိုလာပြည့်ကျော်5ရက်နေ့ညတွင်စမ်းချောင်းမြို့နယ်ရှင်စောပုရက်ွက်ပန္တိတာလမ်းမိသားစုပင်စမအကျိမြောက်ဓမ္မပူဇာဓမ္မတပင်၌ဟောကြားအပ်သောဘဝလက်ကျန်တရားတော်ဘာတရားတော်တယ်လဲလူဘဝမွေးဖွားသည်မှသိဆုံးသည့်ကာလအတွင်းကိုဘဝတစ်ခုလို့သတ်မှတ်ထားတော့အဲ့ဒီဘဝတစ်ခုအတွင်းမှာကုံလွန်သွားတဲ့အချိန်ရယ်ကြံရှိနေသေးတဲ့အချိန်ရယ်ကုံလွန်သွားတဲ့အချိန်ဒီမှာဘယ်လိုတွေနဲ့ကုံလွန်ခဲ့တယ်လဲကြံရှိနေတဲ့အချိန်ကိုဘယ်လိုနည်းနဲ့ဖြတ်တန်းကြမလဲလို့ဓမ္မတဘာဝကိုနားလည်နိုင်ဖို့အတွက်ဝိသုဒ္ဓိမက်မှလာတဲ့အရွယ်၁၀ပါးကိုဘဝလက်ကျန်လို့အမိပေးပြီးတော့ဟောကြားနာကြရအောင်တရားဒေသနာမဟောကြားသေးမနာကြသေးခင်တရားပိုင်ရှင်ဖြစ်တော်မူသောအစိမ့်တရား၃လောကထွတ်ထသဗ္ဗညုမြတ်စွာဘုရားကိုနမောတတ္တဘုရားရှိခိုးနဲ့ရှိခိုးကြည်ညိုကြရအောင်အာလုံသောတရားနာပရိသတ်ပေါင်းတော်ကောင်းတို့လက်အုပ်ချီးမိုးပြီးတော့နမောတတ္တ၃ချိန်ဆိုလိုက်ကြနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တအရဟတော1500ကိလေသာယံသူတို့မှဝေကွာတော်မူပါပေထသောအရဟတော1500ကိလေသာယံသူတို့ကိုလေးတန်းညံမဲ့စိန်တန်လျက်ဖြင့်ပယ်ဖြဲခုတ်တတ်တော်မူတတ်ပါပေထသောအရဟတော်ပဋိစ္စသမုပ္ပါချာယဟတုမပြတ်လေရာတန္တရာစကြီးကိုကံမဲ့ခရိန်ညံပစိန်ဖြင့်ရွယ်ချိန်မိုးလျက်ချိုးဖြစ်တော်မူတတ်ပါပေထသောအရဟတောစိတ်ခွေရာရ၌ပင်မကောင်းမှုကိုပြုတော်မူတတ်ပါပေထသောအရဟတောယမနလူသုံးဘုံတို့၏ပူဇော်ထုကိုခံယူတော်မူထိုက်ပါပေထသောတမ္မာတံဗုဒ္ဓတ္တမပေါ့မပြန်တယံဘူညံဖြင့်ညေရငါတန်တရားမှန်ကိုဝေပံပိုင်းချထင်ရှားပိုင်ပိုင်ကိုရတိုင်းသိမြင်တော်မူတတ်ပါပေထသောတတဘဂဝတောဣတရိယဓမ္မယတသီရိကာမပယတ္တမိဘုံချောင်းလီနှင်းပြေစုံကြောကြထိုးရှင်တော်မြတ်ဘုရားအာမေဘုရားအာယုံကိုလုံးထုံ၍ကြည်ယုံကိုရောဘုရားတပည့်တော်အမကံဖျားအာယုံကိုလုံးထုံ၍ကြည်ယုံကိုရတရားဟောတရားနာဖြစ်ကြတဲ့ဘုရားတပည့်တော်တို့ဤနမောကိုနှုံနှလုံးသုံးပါးပြောင်းပြော့မှန်ကိုလျှော၍ကတော့မြတ်နုကိုဝေလျောကရှိခိုးနိုင်ခြင်းသည်အထုနိညာမစဲမြဲမကွာမှန်စွာမသွေဖြစ်ပါစေသာမြတ်စွာဘုရားသုံးလောကထွတ်ထသဗ္ဗညုမြတ်စွာဘုရားကိုရှိခိုးကြည်ညိုကြပြီးတဲ့နောက်ဘဝလက်ကျန်ဆိုတဲ့တရားတော်ဟောကြားနာကြရအောင်လူဘဝတက်တန်းကာလမွေးဖွားသည်ကနေသိဆုံးသည့်အထိတရားဒေသနာကဗုဒ္ဓမြတ်စွာလက်ထက်တော်အခါတုန်းကဖြစ်ခဲ့တဲ့အကြောင်းအရာတွေကိုရည်ရွယ်ပြီးတော့ပြောဆိုခဲ့တာဆိုတော့ဘုရားရှင်ပွင့်တုံးကတက်တန်းကာလတရားလူတို့တက်တန်းဘယ်လောက်လဲတရားအခုကျတော့တက်တရားရှိသေးလားဘယ်နှစ်နှစ်တန်းလဲ85နှစ်တန်းတက်တန်းကာလဆိုတာနှစ်တရားကြာရင်တစ်နှစ်ရော့လေးရှိတဲ့အတွက်85နှစ်တန်းကိုရောက်ပြီသို့တော့တရားဟောတဲ့အခါမှာတော့တရားရန်နဲ့ပဲဟောသွားမယ်ဘာဖြစ်လို့လဲတရားဒေသနာကဘုရားလက်ထက်ကအကြောင်းအရာကိုချေတည်ပြီးဖွင့်ဆိုခဲ့တဲ့တရားဆိုတော့နိတရရန်နဲ့ဟောမယ်တခါတကမတွေနာယူအမှာက7နှစ်တန်းတစ်ခုကိုပြောရင် ဆယ်ပုံပုံတစ်ပုံယူတော့ခုနှစ်နှစ်ခွဲဟိုတုန်းကတရားတန်းအခုက85နှစ်တန်းဒီတော့ဆယ်စုနှစ်တစုအကြောင်းကိုပြောရင်ခုနှစ်နှစ်ခွဲနဲ့တွက်တော့ဆယ်စုနှစ်နှစ်စုရောက်တော့လဲပဲအခုတက်တန်းနဲ့ကြည့်ရင်15နှစ်လောက်ပဲရှိမယ်အဲ့ဒါလေးကိုချိန်ဆပြီးတော့နားကြားကြရအောင်လူဘဝကိုစတင်ရောက်လို့မွေးဖွားသည်မှဆယ်နှစ်ပြည့်မြောက်သည့်ကာလအထိတစုစုပြီးတော့အဲ့ဒီကာလအတွင်းမှာချိန်ဒီဘလို့ကုန်ခဲ့ကြသလဲလက်ကြံကာလကိုတန်ဖိုးရှိရှိအသုံးချနိုင်ဖို့အတွက်ကုန်လွန်သွားတဲ့ချိန်ဒီကိုပြန်လဲဆန်းစစ်ရမယ်တဲ့အားလုံးဆိုလိုက်ကြရအောင်မန္တဓတကဆယ်နှစ်မှစာကငိုကဖြုံးခဲ့တယ်မန္တဓတကဆယ်နှစ်မှစာကငိုကဖြုံးခဲ့တယ်မွေးဖွားသည်မှဆယ်နှစ်ကာလအတွင်းအဲ့ဒီဆယ်စုနှစ်တစုကိုမန္တဓတကဗါတယ်လေအတိညာဉ်နုနယ်တဲ့အရွယ်လို့ပြောတာဆယ်နှစ်တွင်ကလေးငယ်တွေအတိညာဉ်ရင့်ကျက်မှုရှိပလားရှိပါပါဘုရားအတိညာဉ်နုနယ်သေးတဲ့ဆယ်နှစ်တွင်မှာအတိညာဉ်နုသေးတဲ့အတွက်လူကြီးမိဘဘယ်လိုကြုံရတဲ့အခက်အခဲသူတို့နားမလဲတော့မိဘတွေထံမှဆာရင်စားဖို့ရပူဇာမယ်ကျွေးရင်စားလိုက်မယ်မကျွေးရင်ငိုမယ်သူတို့လူဆန္ဒမပြည့်ရင်ကလေးတို့တဘာဝခြေောက်ကိုဆောင်းပြီးတော့ငိုကြတာပေါ့အဲ့တော့အသိဉာဏ်နုနယ်သေးတဲ့အတွက်မိဘအခက်အခဲကိုနားမလည်ရှာတော့လိုချင်တာတွေပူဇာလို့ရရင်ပျော်ကြမယ်ဆာလာတဲ့အချိန်မှာမိဘတွေစီတောင်းပြီးတော့စားကြမယ်ကိုလိုချင်တာပူဇာမရစားခြင်းတဲ့အချိန်မစားရရင်မလုပ်မယ်ငိုကြမယ်စားကငိုကံနဲ့အချိန်ဖြုံးခဲ့တာ10နှစ်ကာလကုန်သွားတယ်တဲ့အဲ့ဒီ10နှစ်ကာလမှာအဲ့ဒီကလေးတွေကိုယ်တို့ရေအစဉ်ပြေဖို့အတွက်ဘယ်သူအရေးကြီးလဲမိဘဒီကလေးငယ်တွေဖခင်ကြောင်းကံနဲ့ယဉ်ဒီအောင်ဒီကလေးငယ်တွေကိုယ်တို့တရားတွေဖြစ်ပွားအောင်မိဘအရေးကြီးတယ်မကြည့်ဘူးလားကြည့်လားမိဘအရေးကြီးတာဗောဒီအရွယ်ဆိုတာသိညာကနုနေတယ်ဒီတော့ဖခင်သွားကြောင်းတဲ့ကောင်းမှုကိုယ်တို့ပြုတဲ့လုပ်တဲ့အခါမှာကလေးတွေကိုထားခဲ့ရမလားခေါ်သွားရမလားခေါ်သွားမှာပေါ့တချို့ကလည်းနင်တို့ပိုင်ရင်ရှုပ်တယ်တရားတော်ဖြောက်ဖြောက်မနာဘူးမလိုက်နဲ့ဆိုတော့ခလေးကဖះเจ้าကနဲ့စိမ့်သွားရောတချို့ကလေးတွေဘလောက်ញံစိမ့်လဲဆိုလို့ရှိရင်ဘုန်းကြီးနဲ့လည်းစကားမပြောတတ်ဘူးခလေးတယောက်ပြောတာတွေ့ဘူးတယ်ဘုန်းကြီးကိုကြည့်ပြီးတော့လက်ညှိုးထိုးပြီးတော့ဟိုဟာဘာလူမျိုးကြီးလဲတဲ့သူတို့နဲ့အဝတ်ကမတူဘူးသင်္ကန်းယုံထားတာသူတို့နဲ့မတူတော့သူလည်းပဲဒီဘုန်းကြီးဆိုတာကိုကကနန္နာမသိတော့ဘာလူမျိုးလဲမေးတော့မိဘအဖြစ်ရခက်နေရောအဲ့တော့ဘာသာရေးနဲ့မစိမ့်ဘူးလားစိမ့်လားစိမ့်နေဒီတော့ဒီအရွယ်တွေဖះเจ้าကံရောက်ကိုတို့ရေးကိုနားလဲဖို့အတွက်မိဘတိုင်းမှာတာဝန်ရှိတယ်တဲ့အဲ့တော့တာဝန်ရှိတဲ့မိဘတွေကရဟန်းတန်ကားတွေနဲ့ယဉ်ဒီအောင်ခေါ်သွားဘုန်းကြီးเจ้าကိုရောက်ရင်ဒါဖုံဖုံခေါ်တယ်ဥချရတယ်လူစရာတန်းစရာလေးရှိခလေးလက်ထက်ပေးသွားဘုန်းကြီးကိုလှူပေးယောတေတေကရတဲ့တော့ဒူးထောက်လိုက်စသည်ဖြင့်မိဘကသင်ပေးရင်ကလေးဟာတဖြည်းဖြည်းယဉ်ကျေးပြီးတော့ဖခင်ကြောင့်ကံနဲ့ယဉ်ဤကုသိုလ်တရားတိုးပွားတော့လူတို့တက်တန်းကာလဆိုတာမြဲသလားမြဲပါဘူးတတိယအရွယ်ရောက်မှသေတာတွေရှိတယ်လို့ဒုတိယအရွယ်မှလည်းသေတာတွေရှိတယ်ပထမအရွယ်ငယ်ငယ်လေးနဲ့သေသွားကြတာတွေလည်းရှိတာပဲအဲ့တော့မတော်တဆမြန်ရှေးကံမကောင်းလို့သေသွားအောင်တော့ဒီကလေးမှကုသိုလ်ကောင်းမှုပါသွားရင်ကလေးအတွက်မကောင်းလားဒါကြောင့်ပထမဆယ်စုနှစ်အရွယ်သည်ဘသူအရေးကြီးမိဘအရေးကြီးတယ်တဲ့ဘုရားကျောင်းကံကိုကလေးတွေရောက်အောင်ခေါ်တော့ရဟန်းတန်ခမ်းနဲ့ယဉ်ဤအောင်ထားဘာသာရေးစာပေလေးတွေသင်ကြားပေးလို့ကလေးတွေကိုကုသိုလ်ဖြစ်အောင်လုပ်အဲတခုရှိတာပေါ့ဒီကလေးတွေရဲ့စာရိတ္တနဲ့ပတ်သက်လာရင်လေမိဘတွေကအဲ့ဒီအရွယ်မှာဥစဉ်ငယ်ငယ်တုန်းကဖြစ်ပြက်လေးတစ်ခုနဲ့ပြောပြမယ်။ဖြစ်တင်တာလေးနဲ့ဖြစ်လာတာလေး။ကလေးရွယ်တုန်းကကစားမဲ့တော့ကျောင်းကပြန်လာရင်အိမ်ရောက်တော့ လွဲကိုဘုံကနေပြစ်ချပြီးလို့ရှိရင်အမေဘာရှိလဲစားမယ်ပေါ့အစဉ်ပြစ်ပြစ်စားရင်စားမစားအသေးဘူးဆိုရင်ခဏစောင့်ပါအောင်လို့ပြောရင်မိဘဘာအခက်ခဲရှိတယ်ကိုမမသိတာခြေတော့စောင့်ပြီးတော့ငိုတော့တာပဲတခုခုကြွယ်လိုက်ရင်စားပြီးတော့ဘာလုပ်လဲသွားကစားတယ်ကစားရမှမိုးချုပ်တဲ့ပြီပြန်မလာခြင်းဘူးအဲ့တော့လူကြီးတွေကစားအောင်နေရတော့ကြာတော့ဒီကလေးမသွားရဲအောင်ဆိုပြီးတော့နေအဲ့ဒီလမ်းကြက်ကြက်သွားတော့ဟိုသစ်ပင်ကြီးအောက်မှာတရေကြီးရှိတယ်တဲ့တရေနဲ့ခြောက်တာတရေနဲ့ခြောက်လိုက်တော့ကလေးစိတ်ထဲ10နှစ်အရွယ်အထိငယ်ရွယ်တဲ့ကလေးရဲ့ခေါင်းထဲဟာကြိုက်တာကိုရိုက်ထဲစွဲသွားတယ်အဲ့တော့မိဘကကောင်းတဲ့ဘက်ကိုရိုက်ထဲပေးလိုက်ရင်ဒီကလေးကောင်းမယ်မိဘဆုံးမတာလွဲရင်ဒီကလေးမှားမယ်အခုလူကြီးတွေကပြောတယ်တရေချောက်မယ်လို့ပြောတယ်တရေကဘလို့လဲမေးတော့မျက်လုံးကြီးကသပိတ်လောက်ရှိတယ်တဲ့အတိုင်းရလဲမဲသပိတ်မိုးရဆုပ်ပွားနဲ့အာခလေးဆိုကြိုက်စားတယ်ဆိုတော့ခလေးစိတ်ထဲမှာအဲ့ဒီတရေပုံကြီးပေါ်လို့နောက်နေ့အဲ့ဒီလမ်းသွားရဲဦးမလားမသွားရဲတော့အဲ့မသွားရဲတော့ဘာအကျိုးများလဲဒီခလေးစိတ်ထဲမှာအကြောက်တရားကိန်းသွားတယ်အကြောက်တရားကိန်းသွားတော့ဦးစင်အခုအသက်ရွယ်ရလာတယ်နဂိုကလည်းပဲတောရဆောက်တည်ခြင်းနဲ့ဓက်ခံလေးရရှိတယ်။ဒါပေမဲ့စိတ်ထဲမှာစွဲနေတာကဘာလဲ။တရေချောက်တယ်။တောရမသွားရဲဘူး။တပားတဲ့ကိုမနေရတာ။အဲ့ဒါငယ်ငယ်ကမိဘခေါင်းနဲ့ရိုက်ထည့်ပေးလိုက်တဲ့အစွဲလေးကတရေချောက်တတ်တယ်။တရေဆိုတာဘယ်လိုကြီးပဲဆိုတာကြီးကစွဲနေတာ။စွဲနေတော့ဘယ်လိုမှပြင်လို့မရဘူး။နောက်တော့ငါဒီတိုင်းဆိုလို့ရှိရင်တောရဆောက်တည်တရားကျင့်သုံးဖို့ဒုက္ခရောက်တော့မှာတရေချောက်တယ်တရေချောက်တယ်နဲ့ငါလည်းမြင်ရတာမဟုတ်ဖဲနဲ့အတင်းကြောင့်လန့်ပြီးဘဲမှမသွားရဲနောက်တော့ဆုံးဖြတ်ချက်ချတယ်မဖြစ်ဖြစ်အောင်နေမယ်မဖြစ်ဖြစ်အောင်နေမယ်လို့ဆုံးဖြတ်ချက်ချပြီးတော့တောချောင်းတချောင်းသွားနေတယ်တရေချောက်တယ်လို့နာမည်ကြီးတယ်စိတ်ထဲကတွတ်တော့တာအဲ့ဒီကတော့ငယ်စိတ်နဲ့အသက်က30ဝန်းကျင်ရှိသေးတာကိုငါဟိုရောက်လို့ရှိရင်မေတ္တာပို့မယ်ကိုတို့ပြုတ်ပြီးတိုင်းအမျှဝေမယ်အဲ့ဒီလိုလှုပ်လို့မှငါ့ကို၆သေးတယ်အကောင့်ထဲကြီးပြတယ်ဆိုရင်တော့ငါတော့တိတ်ခါကြခံပြီးတော့ပြန်မလာဘူးဘလို့မှလုံမရရင်တော့ငါနဘန်းဖက်တက်ပြင်မပြန်ကုန်မပြန်ဘူးစိတ်ကစိတ်ကဖြစ်တာအဲ့လိုတွေးပြီးတော့အဲ့တော့ရမှနေလိုက်တယ်တော့ရတခုနေလိုက်တယ်ကြောက်တော့ကြောက်တယ်နေလို့ရသွားတယ်နောက်တစ်ခါဆက်နေလိုက်တယ်တနေရာ4-5နေရာလောက်လဲပြောင်းလိုက်ရောတပားတယ်နေရဲသွားတယ်ငယ်ငယ်ကစိတ်ထဲကစွဲထားတဲ့အစွဲသည်ခလေးကောင်းထဲမှာစွဲနေတဲ့အတွက်မကောင်းတာမြန်စွဲသွားရင်ဒီခလေးအတွက်ဒုက္ခမရောက်ဘူးလားရောက်လားရောက်တယ်ဘလို့မှမနေရဘူးအဲ့ဒီချိန်မှာတွေးလိုက်မိတာလေကြောက်ရင်တယောက်တည်းနေတဲ့ကြောက်ရင်တယောက်တည်းမနေဘဲနှစ်ယောက်တည်းနေရင်အမြဲတမ်းကြောက်နေရောတယောက်တည်းနေလိုက်တော့နေတဲ့လက်ကျင်လည်းရရောကြောက်တာတွေလည်းကြောက်သွားရောနောက်တစ်ခုဘာတွေးမိလဲအေးတို့ငယ်ငယ်တုန်းကမိဘတွေကတရဲနဲ့မချောက်ဘဲငရဲနဲ့ချောက်ရင်ကောင်းမှာငါဘာတိလမလုံးကြုံရင်ဆိုပါတော့ကလေးတို့တဘာဝပိုးကောင်မွားကောင်လေးတွေတွေ့ရင်နင်းတတ်တဲ့ခါတတ်တယ်တခါတလေဟိုဘက်ဒီဘက်ဆွဲကင်ပြီးတော့ဖြတ်ချင်လဲဖြတ်လိုက်တယ်အဲ့ဒီလိုသူများအသက်တတ်တာတွေ့ရင်လူလေးသူများအသက်မတတ်နဲ့တော့အဲ့လိုတတ်ရင်ပေတဲ့ခါငရဲကြမှာလွတ်လာရင်ငငယ်လေးနဲ့ပေသွားတတ်တယ်များများမပြောနဲ့ဒီအရွယ်ဟာခေါင်းနဲ့နည်းနည်းပဲထည့်ပေးရတဲ့အရွယ်ဆိုတော့ပေရင်ငရဲကြတတ်တယ်လွတ်လာရင်အသက်တူတယ်ငငယ်လေးနဲ့ပေတတ်တယ်ဒါကြောင့်သူ့အသက်ကိုမတတ်ရဘူးနော်ဆိုတရေနဲ့မချောက်ဘဲနဲ့ဗာနဲ့ချောက်အောင်ပါငရဲနဲ့ချောက်ရင်ခလေးတွေကောင်းထဲမှာမစွဲဘူးလားပိုးကောင်လေးတစ်ကောင်တတ်ချင်တယ်ဆိုရင်တော့မှသေးရင်ငရဲကြမှာလွတ်လာရင်အသက်တိုးမှငငယ်နဲ့သေးမှမလုပ်ဘူးဒီအစွဲလေးသာဆွဲသွားရင်ဒီခလေးမှာပီလာကုသို့မရဘူးလားကျောင်းကပြန်လာတဲ့ခလေးကိုဒီတိုင်းမထားနဲ့လွယ်အိတ်ထဲကိုနှိုက်ပြီးစစ်ကြည့်ကိုထဲပေးတဲ့ပစ္စည်းစုံလားအပိုတွေပါလာသေးလားပါတိုင်းဘုသူပစ္စည်းလက်သေးချအောင်မေးသူများပစ္စည်းမခိုးရဘူးနော်ခိုးလို့ရှိရင်သေးတဲ့အခါငရဲကြလွတ်လာပြန်ရင်လူမွဲလူဆင်းရဲဖြစ်တတ်တယ်ဇားစီရတောက်စီရမရှိဖြစ်တတ်တယ်ဘယ်တော့မှမခိုးရဘူးလို့အဲ့ဒီခလေးကိုတီလကုသိုလ်ရအောင်ငရဲနဲ့ခြောက်ပေးလိုက်ရင်ခလေးထိတ်ထိတ်ထဲစွဲသွားတဲ့အတွက်ဒီကလေးဟာဘဝတစ်လျှောက်လုံးတီလမလုံလားလုံမလားလုံနေဒါကြောင့်လူကြီးမိဘကခလေးကိုဆုံးမတဲ့အခါမွေးဘွားကစားကနေ10နှစ်အတွင်းအသိဉာဏ်နုနယ်လို့ဘာပဲရိုက်တဲ့ရိုက်တဲ့အဖြူတဲ့ကောင်းလေးစွဲသွားတတ်တဲ့အတွက်အ အဲ့ဒီရွယ်မှာကလေးတွေကိုကြောက်လန့်ဘွေရာတွေနဲ့ချောက်မဲ့အစားသီလပြည့်ရင်ငရဲချမ်းမဲ့ဘေးနဲ့ချောက်လိုက်မဲ့ဆိုရင်ဖယားဟောနဲ့လည်းညီတယ်ကလေးတွေအတွက်လည်းအကျိုးများတယ်ကဲအဲ့ဒါကမိဘကိုယ်တိုင်ကလည်းဘာသာရေးနယ်ကိုရောက်နေမှမိဘကလည်းဖယားဝေးတရားဝေးဆိုလို့ရှိရင်တော့ဒီကလေးကိုဘယ်လိုမှမပြောတတ်တော့မပြောတတ်ရင်ဒီကလေးကလူတို့ရဲ့တဘာဝအတိုင်းလိုချင်တာလေးရရင်ပြောမယ်စမ်းမယ်လိုချင်တာမရရင်ငိုမယ်ဆိုပြီးတော့စားကငိုကနဲ့အချိန်ဘယ်နှစ်ဖြုံးမှ10နှစ်ဖြုံးမှတဲ့10နှစ်ကာလကုန်သွားမယ်ဒီတော့အဲ့ဒီ10နှစ်အတွင်းဘသူအရေးကြီးတဲ့အရွယ်မိဘအရေးကြီးတဲ့အရွယ်တဲ့မိဘကဖခင်ကြောင့်ကန်တဲ့နိစ္စလို့သားသမီးတွေတွန်းတင်သားသမီးတွေလည်းကိုယ်တို့ရဲ့နေတဲ့ရောက်ငယ်ငယ်တည်းကဘုရားကြောင့်ကံမှာကုသိုလ်တရားတွေနဲ့ပျော်မွေ့တတ်အောင်လို့ကလေးတွေကိုလက်ကျင့်ပေးသီလတရားလုံခြုံအောင်လို့အပေဘေးနဲ့ချောက်ပြီးတော့ကလေးတွေကိုထိန်ချောင်းသွားမယ်ဆိုရင်အဲ့ဒီကလေးကောင်းနဲ့ကောင်းတာလေးတွေစွဲသွားတဲ့အတွက်သူ့ဘဝတစ်လျှောက်လုံးကောင်းလိမ့်မယ်တဲ့ဒါကမိဘအရေးကြီးတဲ့အပိုင်းထုံးစံအတိုင်းပြောရင်တော့စားကငိုကနဲ့အချိန်ကုန်တာဘယ်နှစ်နှစ်လဲ10နှစ်အဲ့ဒီ10နှစ်လွန်မြောက်တော့ဒုတိယ10နှစ်နော်ဒုတိယ10နှစ်အဲ့ဒီပထမ10နှစ်တည်းကဘုရားကျောင်းကမနီးစမ်းရင်ဒုတိယ10နှစ်ကြတော့နီးမလားမနီးဘူးလူကြီးမိဘတော်တော်အရေးကြီးတယ်ဦးဇင်းတို့လူတွေကခလေးတွေကိုလေဖုန်းကြီးမြင်တဲ့အခါတချို့ကလည်းပြောတယ်ဟိုမှာဖုန်းဖုန်းဥချလေဥတော်ခလေးလေးတွေကိုတင်ပေးတာခလေးလေးတွေယဉ်ကျေးလို့တချို့ကြတော့လေခလေးကနည်းနည်းဆိုးတော့ဘုန်းကြီးမြင်လို့ရှိရင်ဘယ်လိုပြောလဲဟိုမှာဖုံဖုံရိုက်လိုက်မယ်ဟိုမှာဖုံဖုံရိုက်လိုက်မယ်ဆိုတော့ခလေးစိတ်ထဲမှာစွဲနေတာဘုန်းကြီးကရိုက်တတ်တဲ့လူမျိုးပဲရိုက်တတ်တဲ့လူမျိုးလို့စွဲတော့ဘုန်းကြီးလည်းမြင်ရောခလေးကဥချမ်းဖို့နေနေတာတာအမေကိုအတင်းတွယ်ကတ်နေရောဒီခလေးစိတ်ထဲမှာဘုန်းကြီးဟာရိုက်တတ်တဲ့လူလို့ထင်သွားအောင်အဲ့တဲ့ဆိုတာတခုရှိသေးတယ်ဘုရုံးကဓမ္မတုဒ္ဒဆရာတော်ကြီးတရားလှဲ့လေဟောတော့တကမိုင်းတယောက်ကသူ့သားကိုဆုံးမတာဘလို့မဆုံးမမရောက်ခလေးကလည်းတော်တော်ဆိုးတဲ့အဲရိုက်နဲ့ဆုံးမရင်နဲ့ရိုက်လို့အားရတော့ဘာပြောလဲဆိုတော့နေ့ဖြစ်ကြနေ့ကိုလူဆိုးဖို့ရှိပို့မှာတဲ့နေ့တလောက်တောင်ဆိုးအောင်ဆိုပြီးတော့နောက်နေ့ကျဘယ်ပို့လဲဆိုတော့ဆရာတော်ရှိသွားပို့ဘုန်းကြီးကဘာဖြစ်လဲလူဆိုးဖို့ဖြစ်နေရောအဲ့တော့ခလေးစိတ်ထဲမှာဒါလူဆိုးဖို့ဆိုတာဒီလိုဝက်တယ်ဆိုဒုက္ခနော်အဲပြောလို့တာကတော့လူကြီးမိဘတွေကအဲ့ဒီချိန်မှာကိုယ်တော်ကောင်းမှုနေတဲ့ရအောင်ခလေးခေါင်းထဲမှာသူနဲ့နိုင်တဲ့အသိဉာဏ်နဲ့ကိုင်းညီအောင်တဖြည်းဖြည်းရိုက်တွင်သွားရင်အဲ့ဒီအရွယ်ရိုက်တွင်တဲ့အသိသည်သေတဲ့အသည့်ဆွဲသွားတယ်။ဒါကြောင့်လူကြီးမိဘအရေးကြီးတဲ့အရွယ်တဲ့ကဲနောက်ဆယ်စုနှစ်တစုဆိုကြည့်ကြရအောင်။ခိဒ္ဓာဓတ္တကာဆယ်နှစ်မှစိတ်ပါကိုယ်ပါပြုံးခဲ့တယ်။ခိဒ္ဓာဓတ္တကဆယ်နှစ်မှစိတ်ပါကိုယ်ပါပြုံးခဲ့တယ်ဒုတိယဆယ်စုနှစ်ကြတော့ခိဒ္ဓာဓတ္တကမြန်မာလိုပြောရင်အပျော်မက်တဲ့အရွယ်တဲ့ဗာမက်တဲ့အရွယ်အပျော်မက်တဲ့အရွယ်ဆယ်နှစ်ကနေ20အတွင်းဆိုရင်ပေါင်းတဲ့ငွေချင်းတွေနဲ့သိပ်ပျော်ခြင်းနာအိမ်ရှိကိုလာရလာရသွားကျင်တဲ့အကြောင်းကနေအိမ်ပြန်ရောက်ရင်လွယ်ကလေးပုတ်ကနေပြစ်ချအပေါင်းနဲ့အိမ်စီသွားပြီးတော့ပြောပြောပါပါရေကမောကဒီလိုလေးနေကျင်တဲ့အပျော်မက်တဲ့အရွယ်တဲ့အဲ့ဒီရွယ်မှာလဲခလေးကောင်းဖို့အတွက်ဘယ်သူရေးကြည့်လဲမိဘပဲရေးကြည့်တယ်မိဘကဘာသာသာသနာနဲ့နှိစက်လို့ခလေးကိုတရားဓမ္မနဲ့ဆုံးမပေးရင်အဲ့ဒီခလေးကောင်းလိမ့်မယ်မိဘကလည်းဝေးရင်ခလေးလည်းဘာဖြစ်မလဲဝေးမှာပေါ့ဟိုကချင်ပြည်နယ်ခဏရောက်တုန်းက15နှစ်ရွယ်ကလေးငယ်လေးတယောက်ဆုံးလို့ဦးစင်းတရားသွားဟောတယ်တီလာလည်းပေးပြီးရောတရားတော်မဟုတ်တဲ့အမေဖြစ်တဲ့လူကငိုတယ်အမလေးလူလေးရဲ့တဲ့ငါးဘာတီလာတော်မယူတတ်သေးဘူးနင်သေးသွားပြီဆိုတော့အမေကငိုတယ်အဲ့ဒါဦးစင်းနားထဲကနေမထွက်ဘူးငါးဘာတီလာတော်မယူတတ်သေးဘူးဆိုတော့ဒီခလေးဖခင်ကြောင့်နဲ့နီးလာဝေးလာတမိရင်ပေသွားတဲ့ချိန်မှာသူ့နောက်မှာအာကိုလောက်တဲ့ကုသိုလ်မပါတော့မရှုံးနဲ့ရှုံးတာရှုံးတယ်အဲ့တော့ 三年干的那些还阿表没得月，阿表没得月嘛，如今没把这个，都过天将比到，高木奶奶要阿苗苗奶就差不要嘛的，活动啊，有阵奶奶过天好推呢，哎得哎嘛，看那哪里该，可怜嘛，你要哪个罗的，阿对月那些文件了，阿个罗的都罗寄来的呢，把他印呢都罗印你的，说对的嘞。谢苦无恰的嘞，三年的家，提前阿爸呢你无恰的，后一年来欧吉表罗嘞，来欧吉那个嘞三年的家，表罗嘞呗，阿妈原不修，这小时候是的，把大爷呢围罗嘞，后一年过来先呢，不露出阿妈了，哎，先露出嘞，后盖的接妈的阿叔你那呗，你来围啦，围嘞，我克里妈的个吵架了，我正阿没记得你都把露家的来着了。比如说车要那把别人的现在他自卫的嘛车来要那的第一个跑在片的都问来阿波马车要的把这些都能说比如说那个老大把别人的都是求家的帮你过记不了无声啊都是没把把路的来对钱的而他呢你都没把这边把路路的来的朋友叫嘛国不敢路的来的国不敢路的先别人的女儿的江北比所以就是我闹嘛他的比如说朋友叫要做的กระดงดงไปต่อตีลาชิงวุบเบตียาสักครั้งเว้นอ๋อสมุดตียาอัฐวะปีมาจูเชนเตะนับแต่เนี่ยนานเลยกระดงดงไปตีลาชิงเว้นจะเป็นกูเชียร์อะไรเราไม่ชิวเปียร์อะไรมีบ้างอะไรโอซานชิดอดีโยรูกันเลยเพื่อเพื่อจะการมาต่อหลังเยวในแต่ในแต่เอโลเว้นเนี่ยยันต่างอะไรเนี่ยนิจัดตียาธรรมะเนี่ยยินนี่นี่ดอกคุชิมพิอารุมีเดตันยอร่าสุระชูจาระบ่เลยอะไรเพื่อเจสุเบเปียร์อะไรดีเนตเนตดอกเบี้ยเรนเนโรติลาชิมาเวียนมาเวเนดอกจังหวะเลยปีบีสุดอกมาเวเนดอกลูกคนเบี้ยดอกดีเนตดอกจะจังกระซ่าบีลูเทนดีร้านเนี่ยถ้าเป็นแม่จังหวะวิยาวิสันดอกมาสุดอกดีเนเลยกูโดนเนบเชิงกวางมาบาเปียร์เนี่ยไอ้คลิมาลีเรียมีบ้าฮะตุ๊ดตมีเรกูไม่ชิวละชิลาชิลูเป็นเนวบูระแต่ยานเนกูปูไลด้านอ๋อแต่ยานเนปูไลดอกดีคลิมาลีเรมาก้ามุกูโดนเนบยอมเวียบีดอกมันเล่าเช่นเล่าเช่นกูโดนยาเรื่องเล่าคนยาเรื่องอดเวตัวฮะแกมาก้องจังมาลาลูบอกว่าตะคุซอซอซีซีนิกงชอยาเย็นดาวมาอาโกเล่าแต่กูโดนยาไม่ตัวละชงเดล่ามีเดล่าที่อยู่แบบดูเยจีเลยมีบ้าเยจีระเบิดเลยไอ้รู้ลูกบอกว่าเด็ดดังกาลาสุดาอากูนิตยาเรื่องเนี่ยตัวไปห้องไม่ไปลูดีมาชีเดลูอาลงว่าเตยานเนียไม่ลูอามากันเจ้ไม่ชิวชีมาเลเตยนายเนี่ยอายุเอล่ามาเลเตยนายเนี่ยเงงเงงมาเลเตยนายนาเบ่เลยอาชีพไม่ยุติเตยนายเนี่ยด้วยกุดูกะเลอุโมยเอาเงงเงงเรกะกุดูโกผิวทามาเนาะเออริลูมาโอเคลูชีเองดูที่อายุเอกะอับยอมไม่ได้อายุเอสโรปารีเนี่ยเชิงเผามาอับยอมเรเนี่ยเชิงเผามาเจ้าเวชิมเวรีตัวเมย์อบังเทนต์เงยจินดีเนี่ยเลเมย์ป้าเมย์เจ้าเมย์ป้าเมย์สามเมย์ต้าเมย์อะไรเนี่ยเชิงพิองดอกเชิงตาโกงตัวเดออากูเล่าเด็กกูดูเมียอาแกยุ่ยเมียเด็กกันโซโลนิกงชอยาเย่หลุบวันลุพี่ยาระตัวด้วยเชิงทวดเด็ดเด็ดจังทุเดียเซจุนเนฮาเล่แต่เมื่อวันที่คุปชัดดันจีเย่อาบิโอเรเนี่ยเชิงกงเนี่ยด้วยลูกบัวกาลาฮะอาจูเนเรตเจ้าเอริเวเลมีบาเยจิลูปัตุเรกะเทิงจังเปียมเลยมีบาเรกะเทิงจังเปียมเองตาดมีเรกุนอ๋อไอ้ตาดมีเรอาเสดพี่ก้องเสียด้วยมีบาเรกะเสชูบิดอจ้าจ้านั่นน่ะเอริตาดมีเรกุปิวเปียนเปียนเซนเปียนโซมาเปียพยาจังกันยังอ่างจูซากูโดนเนเรย์ยังอ่อนปุ๊บเบ้ดีกันเลยเรื่องเจมูยาเย่มีบ้านเลยเชิดพิ้งเสียยาเรตัวด้วยตันตระนาวีเลยก้าวเนเรแกดีดอดูที่ยาเซซูเนตซูกาอับยอมไม่ได้อายุเอตัดที่ยาเซซูเนกาน่ะเซกาเนต้องเซเอรากูตัดที่ยาเซซูเนลูกคอเรอาลงสุไลจายาอ๋อวันน่ะดัดกาเซเนมาลาสวายินสวาตองเกเรวนนาดัตตกาเซเนมา လစွာယင်စွာတုံးခဲ့တယ်ကဲဝဏ္ဏဒတ္တက20ကနေ30ကိုရုပ်ရည်အစင်လှပခြင်းနဲ့ပြည့်စုံတဲ့အရွယ်တဲ့နှစ်တရာတန်းမှာ20ကနေ30သည်အစင်လှတဲ့အရွယ်85နှစ်တန်းကြတော့ဘယ်အရွယ်ကစမလဲ15နှစ်က15နှစ်ရဲ့နောက်ပိုင်းသည်အလှပပြည့်စုံတဲ့အရွယ်အလှပမဲ့မောတဲ့အရွယ်အလှရောမကြိုက်ဘူးလားကြိုက်လားကြိုက်တာဗောအိမ်ထဲကနေအပြင်ထွက်ရင်မှန်တခါကြည့်အပြင်ကနေပြန်ဝင်လာရင်မှန်တခါကြည့်တယ်တနေ့ကိုဘယ်နှခါကြည့်တယ်လဲလို့ရေလို့မရအောင်ဘာဖြစ်လို့လဲလှမ်းမဲ့တဲ့အရွယ်ဆိုတော့ကိုကိုကိုလှမလားအမြဲတမ်းတသတာနဲ့ကြည့်ပြီးတော့ပြင်နေတယ်ဒါကြောင့်မို့လို့20ကနေ30အရွယ်ကိုဝဏ္ဏဒတ္တကအလှမဲ့တဲ့အရွယ်လို့ခေါ်တဲ့ကဲအဲ့ဒီအလှမဲ့တဲ့အရွယ်မှာလဲအလှပတွေပြင်ဆင်ပြီးတော့အလှပတွေနဲ့အချိန်ဖြုံးနေလို့ရှိရင်လူဘဝချင်းကာလကုံဆုံးတော်လည်းပဲအကျိုးမရှိဖြစ်နိုင်လို့ဒီအရွယ်လည်းဘသူအရေးကြီးမိဘအရေးကြီးတာပဲမိဘအုပ်ထိမှုအောက်မှာရှိတဲ့အရွယ်နော်အလားပါတဲ့နဲ့ချင်းကုံလို့ရှိရင်အဲ့ဒီပုဂ္ဂိုလ်အတွက်အဲ့ဒီကလေးတွေအတွက်တန်ត្រာနောင်ရစိတ်မရရလို့အဲ့ဒီချိန်မှာလည်းမိဘတွေကဖះကြောင်းကန်ရောက်အောင်သားသမီးတွေကိုဆွဲဆောင်တဲ့ဦးဇင်းတို့အနာတပိန်တထဲကြီးမှာသားတယောက်ရှိတဲ့ကာလအင်မတန်ဆိုးတယ်ထိခနဲ့ဆိုရင်ကာလထိခနဲ့ဆိုရင်ကာလဒါပေမဲ့တထေကြီးကမြို့မြင်တဲ့ဘုံဖခင်เจ้าတကာကြီးတောတာပန်ဆိုတော့သူ့မျက်နှာထောက်ပြီးတော့ကာလကိုနားလည်ပေးကြနားလည်ပေးလေကာလကမိုက်လေအဲ့တော့တထေကြီးကစဉ်းစားတယ်အဖေကတောတာပန်ตาကသေးတော့ငရဲကြတဘာဝမကြဘူးအဲ့တော့ငါတောက်ငါဆုံးမမယ်လူလေးမဖြစ်ရင်ဥပုပ်နေမင်းဥပုပ်သွားစောင့်ရင်အတပြာတရာပေးမယ်တဲ့ငွေနဲ့မဲ့လုံးဆွဲတာဘာနဲ့မဲ့လုံးဆွဲတာဒီရွယ်ကငွေချိုက်ရင်ဘာနဲ့မဲ့လုံးဆွဲရလဲငွေနဲ့မဲ့လုံးဆွဲရတယ်အတပြာတရာပေးမယ်ဆိုတော့ဟိုခေခါကတရာကလည်းသုံးလို့ဖြုံးလို့အဆင်ပြေတာကိုအဲ့တော့အဖေတကယ်ပြောတာလားတကယ်ပြောတာမင်းဥပုပ်သားသွားစောင့်ကောင်းပြီဆိုပြီးတော့ဥပုပ်နဲ့မနဲ့စောစောကြောင်းထွက်သွားတီလာလက်ခံယူပြီးတော့တရားတော်မနာပဲနဲ့ပလင်အောင်မှာခွေးအိတ်လိုက်အောင်ညနေဆောင်ရောက်တော့မျက်လုံးလေးပုတ်ပြီးတော့ထပြန်လာတယ်အိမ်ပြန်ရောက်တော့အဖေငွေတရားပေးတဲ့သူကဘာလိုချင်လို့လဲငွေလိုချင်လို့အဖေဖြစ်သူကချိန်ကြည့်တယ်ငါသားကိုကြောင်းပို့တယ်အချိုးမပြောင်းဘူးအဲ့တော့ဒီတိုင်းနဲ့တော့ချိုးပြောင်းမှာမဟုတ်ဘူးငါသားချိုးပြောင်းအောင်နောက်တစ်ပတ်ဥပုံနေ့ကျတော့လူလေးဒီတခါဥပုပ်ကြောင်းသွားလို့ရှိရင်ဖယားဟောတဲ့တရားတပုတ်တော့မင်းရအောင်မှတ်ခဲ့အတပြားတထောင်ပေးမယ်ဟိုခေကကတပြားတထောင်ဟာနှစ်လသုံးလကောင်းကောင်းဖြုံးလို့ရတဲ့အတပြားအဲ့ဒါလောက်မဲလုံးပေးလိုက်တော့အဖေတကယ်ပြောတာလားမင်းသာတရားတပုတ်ရအောင်နာခဲ့ငါ့ကိုပြန်ပြောပြနိုင်လို့ရှိရင်အတပြားတထောင်ပေးမယ်ကောင်းပြီအဖေသွားမယ်ဥပုပ်ဆောင်သွားတယ်သီလယူတယ်ဒီတခါတော့တရားမနာလို့ရမလားတရားရခဲ့မှာအတပြားတထောင်အဲ့တော့တရားကိုနားဆိုင်နာတဲ့အချိန်ဘုရားကလည်းဒီအကြောင်းကိုသိနေတယ်သိနေတော့ဒိဋ္ဌံလိုက်တဲ့ကာလမမှတ်မိစေသတည်းဆိုသွားရော့ကာလမှတ်လို့ရသေးလားရှေကဟောလိုက်နောက်ကမေးလိုက်စိတ်ထက်ကလိုက်မှတ်နေတဲ့မျက်လုံးလေးမိတ်ပြီးဘုရားဟောတဲ့တရားအာယုပြုမှတ်နေတဲ့မှတ်ရင်ပြန်စင်စားကြည့်မမှတ်မိတော့မှတ်ရင်ပြန်စင်စားကြည့်မမှတ်မိတော့အဲ့မမှတ်မိကနေပြီးတော့ရအောင်မှတ်မယ်ရအောင်မှတ်မယ်ဆိုတော့စိတ်နဲ့မှတ်သွားလိုက်တာတဖြည်းဖြည်းသူ့စိတ်အာယုံကတရားထဲမှာနေသွားတယ်တရားထဲမှာလည်းနေမျောသွားဘုရားကသိလိုက်ပြီကာလရဲ့စိတ်တရားထဲမှာနေသွားပြီအတပြတထောင်လိုချင်တဲ့စိတ်တွေလည်းမရှိတော့ဒီတရားရအောင်မှတ်မယ်မဖြစ်ဖြစ်အောင်ကိုမှတ်မယ်ဆိုတော့စိတ်ကလေးနဲ့ကြာကြာနာနာစိုက်ပြီးနားထောင်လိုက်တော့တရားထဲလည်းစိတ်အာယုံနေသွားရောမြတ်စွာဘုရားကသိလိုက်တော့တစ္ဆာလေးပါးတရားဟောပေးတယ်တရားလဲဆုံးရောကာလတောတပံဖြစ်သွားတယ်အိမ်ပြန်ရောက်တော့အချိုးမပြောင်းလားပြောင်းလားအိမ်လဲပြန်ရောက်ရောနောက်နေ့ကျတော့မနေ့မှအိမ်ပြန်တဲ့အိမ်ပြန်ရောက်တဲ့အခါကျတော့နောက်ကဖျားမှုရှိတဲ့တန်ဃာတွေပါလာတယ်အိမ်မှာဆုံးဖုံးပေးဖို့ပါလာတော့အဖေကအတပြားတထောင်ပေးမှသူရှက်နေတယ်ဖျားရှိမြန်ပေးလိုက်ရင်တော့
ပါဇံလိုချင်လို့ဥပုပ်ဆောင်တယ်ဆိုပြီးငါလူကြတဲ့အချက်ကွဲတော့မှအဖေမပေးပါစေနဲ့မပေးပါစေနဲ့သူစိတ်ထဲမှာတရားတွေ့ရင်အချိုးပြောင်းတယ်တရားတွေ့ရင်ဘာပြောင်းလဲအချိုးပြောင်းတယ်အခုကာလမကောင်းလားကောင်းသွားလားဘသူပြင်ပေးတာမိဘပြင်ပေးတာတကယ်စိုးမိုက်နေတဲ့သားတယောက်ကိုသောတပန်အဖြစ်ရောက်အောင်မိဘကပြုပြင်ပေးတယ်အဲ့ဒီတော့ဒီလိုဒီလိုအရွယ်တွေဟာမိဘအရေးကြီးတဲ့အတွက်အဲ့ဒီရွယ်တွေကိုမိဘတွေကသားသမီးတွေကိုမလုပ်ပြရပြင်ပေးရမယ်တတိလေးနဲ့ထိန်ချောင်းဆောင်းလျှောက်တရားနယ်တဲ့မရောက်ရအောင်အမျိုးမျိုးနီးနဲ့ဆွဲဆောင်စည်းရုံးပြီးတော့တရားနယ်ကိုရောက်ဖို့ပေးရင်ကလေးတွေမှယဉ်ကျေးလိမ္မာမှုရှိမယ်တဲ့အဲသူတို့ရဲ့သဘာဝအတိုင်းထားရင်တော့ဗာမက်တဲ့အရွယ်လေအလှမက်တဲ့အရွယ်အလှမက်တဲ့အရွယ်ဆိုတော့အဝတ်တဲ့သစ္စာတစ်ခုလောက်ရရင်ခါပေါ်မှာကတ်ကြည့်ရတာနဲ့ခွာကြည့်ရတာနဲ့ငါနဲ့လိုက်မလိုက်လှမလားအဲအလူပွဲမင်္ဂလာပွဲလေးရှိရင်အဝတ်ပြီးတော့ဆွဲဖွင့်ပြီးတော့တလုံးနဲ့အဝတ်ကအပြည့်တစ်ထဲခါကတ်ကြည့်တယ်ဒါလည်းမဟုတ်သေးဘူးဘေးကိုပုံလိုက်နောက်တစ်ထဲဆွဲထုတ်ကတ်ကြည့်လိုက်တယ်ဒါလည်းမဟုတ်သေးဘူးအနာကမဲ့တယ်ဆိုတော့မျိုးမျိုးပြင်တာပေါ့ကဲပြီးတော့တလုံးသာကုံသွားတဲ့ဘေးမှာအဝတ်တွေပုံလို့ဘယ်ဟာမှမဟုတ်ဘူးနောက်ပြီးထွက်လာတယ်လေဒီတိုင်းပဲဘာမှသိမ့်မထူးဒါပေမဲ့ဘာမဲ့တယ်အလှမဲ့တယ်အလှမဲ့တော့မပြင်းဘူးလားပြင်လားအဲသူ့တဘာဝတိုင်းထားရင်ဒါနဲ့ပဲချိန်ကုန်မှာအဲ့ဒီနယ်မှာမနေအောင်တရားနယ်ကိုရောက်အောင်ဘသူကအရေးကြီးလဲမိဘအရေးကြီးတယ်ဒါကဘာအရွယ်လဲအလှမဲ့တဲ့အရွယ်20ကနေ30တဲ့နောက်30ကနေ40အဲ့ဒီအရွယ်ကိုတော့ဗလဒတ္တကတဲ့ဆိုလိုက်ကြရအောင်ဗလဒတ္တကစနစ်မှာအပါအင်ပါယုံခဲ့တယ်ဗလဒတ္တကစနစ်မှာအပါအင်ပါယုံခဲ့တယ်30ကနေ40ဒီခွန်အားဗလအကောင်းဆုံးအရွယ်ဇာလိုပြောရင်ဗလဒတ္တကအခွန်ဗလပြည့်စုံတဲ့အရွယ်တဲ့ကဲအဲ့ဒီအခွန်ဗလပြည့်စုံတော့ဒီတိုင်းနေရလားယုံရလားအိမ်တော်ရသားကြပြီဗောအသက်30လောက်ရောက်ရင်နော်သားသမီးတယောက်စနှစ်ယောက်စလည်းရောက်ရောရရောဒီဝန်တုတ်ကပခုံးပေါ်ရောက်တော့မယုံပဲနေလို့ရလားဘယ်ရတော့မှလဲရှိသမျှခွန်အားသုံးယုံပြီတော့ဒါကြောင့်မလို့30ကနေ40ကိုဗလဒတ္တကအရွယ်ဒီရန်ကုန်မှာဦးစင်းငယ်ငယ်တုန်းကကပ္ပိယလုတ်ပေးတဲ့တခါလေးတယောက်ရှိတယ်တခါဆွန်းစားပဲ့တော့ဦးစင်းကကြွသွားတယ်ခလေးတယောက်ရပြီကုသိုလ်လေးလုံအောင်မဆိုပြီးတော့ဘုန်းကြီးကိုပင့်လို့သွားတာဟိုရောက်တော့သူ့တက္ကမကလည်းစကားကဖော်ဖော်ယွယွပဲအရှင်ဘုရားတခါနဲ့စကားပြောအောင်ဗျာတဲ့တပိတော့ချက်အောင်မဲတဲ့ဦးစင်းကလည်းပြောတယ်နေလို့စင်ကတရားဟောဖို့လာတာမဟုတ်ဘူးနော်လို့စကားပဲပြောမှာဆိုတင်မဗျာတဲ့အဲ့နဲ့တခါကပြောတယ်ဟိုကြောင့်ဒီကြောင့်တောင်းမြောက်ထွေလာပြောရင်ပြောရင်ကနေပြီးတော့သူတို့စီးပွားရေးအကြောင်းရောက်သွားပြီးတော့မပြောပါနဲ့တော့ဗျာတဲ့ခလေးတယောက်ရတော့တပိတော့တွေးကြည့်လိုက်တာဒီခလေးကြောင်းအပ်ဖို့အခုမှနှစ်နှစ်ပဲရှိသေးတယ်ဒီခလေးကြောင်းအပ်ဖို့ကြောင်းနေတဲ့အခါပညာသင်ကြားစရိတ်စမ်းမိုင်းမကောင်းရင်ကုဖို့တားဖို့အဲ့ဒါတွေအကုန်ရှောက်ထွက်လိုက်တာဗျာတဲ့တပိတော့ခေါင်းထဲကိုပူထွက်သွားတာပဲတဲ့ तू ကခေါင်းပူတယ်ဘုန်းကြီးကဘာပူလဲနားပူတာပေါ့နော်ဖုန်းရနားပူတာပေါ့ तू ကပြောပြတော့နားတစ်ဖက်ပူသွားတယ်ပူသွားပဲနဲ့ဒီလိုပဲရီမောမောပြောရင်းနဲ့နောက်တက္ကမကဟင်းချက်တော့ထွက်လာတယ်အရှင်ဘုရားတပိတော့အလှဲတယ်ဆို तू ကတခါပြောပြန်အောင် तू ကလည်းတခါပြောတော့နားကဘယ်နှဖက်ရှိတာဘယ်နှဖက်လုံးပူသွားနှစ်ဖက်လုံးပူသွားအဲ့တော့ဦးစင်းကသူ့ကိုပြောသူတို့ကိုပြောပြတယ်နေလို့နှစ်ယောက်ထိုင်အောင်ငါပြောပြမယ်လို့လူဆိုတာဆုံးဖြတ်ချက်မှန်ဖို့အရေးကြီးတယ်လို့ဘာမှန်ဘာဆုံးဖြတ်ချက်လဲဘုရားတဲ့ဘဝအတွက်ဆုံးဖြတ်ချက်ပေါ့ကွာလို့ငါငငယ်တုန်းကဘုန်းကြီးဝင်းနဲ့နေတာရယ်လူဝင်းနဲ့နေတာရယ်ဘယ်ဟာကောင်းမလဲလို့ငါစဉ်းစားတာငါတော့ဘုန်းကြီးဝင်းနဲ့နေတာအကောင်းဆုံးပဲလို့အဲ့လိုဆုံးဖြတ်ချက်ချပြီးနေလိုက်တော့မင်းတို့ဒုက္ခမျိုးငါမကြုံတော့ဘူးပေါ့ကွာလို့ကဲလူတွေကြုံရတဲ့ဒုက္ခမျိုးဘုန်းကြီးကြုံလားဒါမြေဘုန်းကြီးဝတ်တာနဲ့လူဝတ်တာဘယ်ဟာကောင်းလားထင်သလားတို့ကကလေးငိုလို့ထချော့နေတဲ့အချိန်မှာဘုန်းကြီးကချော့စရာမလိုဘူးနော်။ကိုကကိုအေးစစ်စစ်အိတ်ဆိုဘုန်းကြီးကငြင်းအေးတယ်။ အဲ့တော့ဘုန်းကြီးငိမ့်မငိမ့်ကိုလည်းပြောပြမှာဟိုတုန်းကတက္ကမကြီးနှစ်ယောက်ဘုန်းကြီးတစ်ပါးရှိကိုလာတယ်ဟိုတုန်းကဖြစ်ခဲ့တဲ့အဖြစ်ကလေးပါဇကဘုံအနေနဲ့ပြောတာလည်းဖြစ်နိုင်တယ်တဆင်ဇကတဆင်ကြာရောက်လာပြီးတော့တက္ကမတယောက်ကဘုန်းကြီးပြင်တာပေါ့သူ့ခင်မွန်းနဲ့ဆုံးသွားတဲ့အတွက်ဘုန်းကြီးကိုရှောင်ရင်းနဲ့ပင်ရင်းနဲ့ငိုတယ်သူကအဲဒကမာကြီးဒီလိုပဲလူလောကဓမ္မတာကံဆုံရင်တွဲတယ်ကံကုန်ရင်ကွဲတာပေါ့ကံဆုံတော့ဘာလို့မှာတွဲရမှာကံကုန်ရင်ကွဲရမှာအဲ့ဒါဖြစ်မြဲဓမ္မတာပဲဒကမာကြီးတရားနဲ့ဖြေပြောတော့ရှင်ပြားတို့ကတော့ပြောအားရှိတာပေါ့ဗျာတဲ့တပိတော့ကယောက်ျားဆုံးသွားတာလေတဲ့ခလေးနှစ်ယောက်သုံးယောက်ကြံခဲ့တယ်တပိတော့ဘယ်လိုလုပ်ယုံကျွေးမလဲပူတော့တာပေါ့ဗျာတဲ့အရှင်ပြားတို့လိုတပိတ်လေးပိုက်ဆုံးခံထွက်စားအေးတာပေါ့တဲ့တပိတော့တို့မှအဲ့လိုမဟုတ်တော့ပူတယ်တဲ့ပူတယ်ဆိုပြီးမျက်ရည်ကျတယ်သူကနောက်တက္ကမကြီးတယောက်က "तू อ่ะဘာဟုတ်သေးလဲဖယားတဲ့တပိတော့ကသူ့ထက်ပိုပူတယ်တဲ့ဟိုအဖော်လိုက်လာတဲ့တက္ကမကပိုပူနေပြန် तू อ่ะဘယ်လိုပူတာလဲဆိုတော့ तू อ่ะပြောပြတယ် तू อ่ะဆုံးသွားလို့တော်သေးတာဗောတဲ့တပိတော့ကဆုံးတာမဟုတ်သူများနောက်ပါသွားတာတဲ့ဆိုတော့ပိုခံရခက်တယ်ဖယားတဲ့ तू อ่ะပြောပြတယ်အဲ့တော့ရှင်ဖယားတို့ဘုန်းကြီးနေအေးပါတယ်တဲ့တပိတော့တို့လူတွေပဲအပူမီးမှနေရတာဆိုတော့ဘုန်းကြီးကနေတော့မထင်နဲ့တဲ့ဟိုနာကတောင်းတဲ့ကစဘာတဆုပ်ယူပဲတဲ့ယူခဲ့ဆိုပြီးတော့တက္ကမနှစ်ယောက်ကိုရော့ရော့တဲ့နေတော့ရင်ဘတ်ပေါ်တင်ကြည့်တယ်ဆိုတော့ခုနယောက်ျားသေးတဲ့တက္ကမကရင်ဘတ်ပေါ်တင်ကြည့်တော့အငွေလေးထွက်လာတယ်တဲ့ဘာဖြစ်လို့လဲပူလို့အပူများလို့အငွေထွက်တဲ့အိုးသူများနောက်ပါသွားတဲ့တက္ကမရင်ဘတ်ပေါ်တင်တော့ညှော်နံလေးပါရတဲ့သူကပို့ပြီးတော့ပူတယ်နော်တဲ့ဘုန်းကြီးကကျန်တဲ့စပန်းငါ့အပေးဆိုတော့ဘုန်းကြီးသူ့ရင်ဘတ်ပေါ်တင်ပြတာမကြခင်မှာပဲပေါက်ပေါက်ပေါက်ပေါက်တွေပွင့်သွားအောင်ဘယ်သူကပူပူတာတခါတခါမတွေအများကြီးရှိတော့ဟိုတယောက်ဒီတယောက်အပူမျိုးစုံဘုန်းကြီးလျှောက်တော့ဘုန်းကြီးထဲမှာဘာတွေစုနေအပူတွေကလည်းစုနေတယ်ဘုန်းကြီးတပါဆိုတာတပည့်သေးသားတွေလည်းအများကြီးပဲအဲ့ဒီကလည်းအပူတွေစုပြန်အောင်အပူတွေများတော့ဘာဖြစ်လဲပေါပေါပွင့်တာဗောနော်အဲ့တော့စကားအဖြစ်ပြောတာပါလူဘဝမှာဗလဒတကအရွယ်ဆိုတာကအင်းအားနဲ့ဘာလို့ရတာလဲယုံရတာ30ကနေ40အခွန်ဗလပြည့်စုံလို့ယုံကြတာဗော40ပြည့်တော့ယုံတာရက်ပလားဥစားပေးရတော့40ဆိုတာဒါအခွန်ဗလနဲ့ယုံတဲ့အရွယ်တဲ့ဒီရပြိဋ္ဌတ်တွေကမရက်သေးဘူးတဲ့ကဲ50ဆိုရင်ရောယုံတာရက်ပလားဟာဘယ်တော့ရက်မှာလဲ60ကြတော့လေမရဘူးအမလေးသာသမီပြီးတော့ဘယ်လဲလဲအမေသူတို့ကဒါကြတော့တက်တယ်သာသမီပြီးတော့ညီလက်ပြောဦးမယ်ကပ္ပယလုပ်ပေးတဲ့ဒကာကြီးရဲ့ဒကမာကြီးဦးစင်တရားပွဲကနေပြန်လာတော့အိမ်ခဏဝင်တယ်နေလေကြီးပေါ့အိမ်ခဏဝင်တော့ဒကမာကြီးလည်းရှိနေတယ်ဘုန်းကြီးနဲ့သကားသမီးပြောနေတော့မှညီလေးကဝင်လာတယ်ဝင်လာပြီးတော့ဖောဖောဖောအိတ်တော့မယ်တဲ့အိတ်တော့မယ်ဆိုတော့ဘွားကလည်းဖုန်းကြီးနဲ့စကားပြောမပြတ်အောင်ဟန်ကြတာပဲဆိုပြီးတော့အေးအေးတဲ့အိပ်ရမယ်ဆိုပြီးတော့ပခက်ကလေးချပြီးတော့မြေးလေးကိုပွေ့ပခက်ထဲထည့်ထည့်ပြီးတဲ့ခါကျတော့ကဲငါမြေးအိပ်တော့နော်တဲ့ဖွားဖွားဖုံးဖုံးနဲ့စကားပြောဦးမယ်တဲ့ဟင်းဟင်းဒီတိုင်းမေးဘူးတဲ့ဖွားဖွားတချင်းဆိုပြတဲ့မြေးရမြေးရလောက်တာတချင်းဆိုပြဆိုတော့အဖွားကလည်းဒီမြေးကိုမြေးဦးလေးမလို့အချစ်ဆုံးမြေးကလည်းလက်သားရအဖွားကလက်အသားဆုံးဆိုတော့ဒီအဖွားမှဒီအဖွားအဲ့တော့တူနေနေကြအဲ့တူနေနေကြကနေအခုဘုန်းကြီးအိမ်ရောက်လာတဲ့ခါကျတော့ခါတိုင်းလိုပဲအဖွားချော့တိတ်မှအိမ်မယ်ပေါ့အဲ့တော့ဘွားကကိုယ့်ကိုယ်အိမ်ဘလို့မပြောလို့မရဘူးဘွားဘွားတချင်းဆိုပြတဲ့ဦးစင်းကထိုင်ပြီးစဉ်းစားတယ်ဒီတကမကြီးအရင်တုန်းကတချင်းဆိုပြီးတိတ်ခဲ့ဘူးတဲ့ထင်တယ်လို့ဘွားစဉ်းစားကြည့်တာတကမကြီးတွေမြေးတွေကိုတချင်းဆိုပြီးမတိတ်ဘူးလားတိတ်ဘူးလားသူတို့မဖြေဘူးနော်အဲ့တကမကြီးကဆိုပြီးတိတ်ခဲ့ဘူးပုံရတယ်မြေးလေးကအတင်းပူစားဟဲ့ငါဘာတချင်းမှမရဘူးတဲ့ဘုန်းကြီးရှိသူပဲဆိုခြင်းမလဲတက်က60ကျော်ပြီဟိုတောသူတောင်သားဆိုတော့လေပြုတ်ပြင်းမှုအားနေတယ်သပင်ဖြူလို့ဆေးမဆိုးဘူးခေါင်းပေါ်မှာကြာစံတုပ်ကြီးရွတ်ထားတယ်လို့ဖြစ်နေယူအဲ့ဒါတချင်းဆိုပြမှရှက်တော့ငါတချင်းမရဘူးပြောတော့ဘောဘမညာနဲ့တဲ့ရွှေပြောင်ပြောင်တချင်းရတယ်ဆိုတဲ့ဆိုပဲမြေးကလောက်ပါလေရောရွှေပြောင်ပြောင်တချင်းရတယ်ဆိုဆိုတော့ပခက်ထဲကနေအတင်းလူလိုက်နေတော့အဖွားမနေတာတော့အဲ့ဒါဘုန်းကြီးရှင်မှာပဲမတ်တက်ရက်ပြီးတော့ပခက်လေးလွှဲရင်းနဲ့ တချင်းဆိုတဲ့ရွှေပြောင်ပြောင်တောင်ဘောကဖရာမင်းနဲ့မောင်တစ္ဆာထပေါင်းရပါသေးသားဆိုတော့ဦးစင်ကထိုင်ရင်းနဲ့စဉ်းစားကြည့်တယ်စပင်တွေလည်းဖြူပြီအရေကုန်နေလဲတော်ပြီအခုထိမောင်နဲ့မဲ့တစ္ဆာတွေထားခြင်းတော့ဆိုတော့ဘယ်တော့မှမုံမလဲလို့နော်ပြောဆိုတာကတော့အဲ့ဒီဝန်တုပ်မြီးဝန်တုပ်ကိုသူမယုံရဘူးလားယုံရလားယုံရတယ်ဒါမြင့်ရင်ဦးစင်တို့တက္ကမတွေဒီဝန်တုပ်တွေယုံရတာဘယ်တော့ရမှာလဲဘယ်တော့ရမလဲအဲသေးတာတော့မယုံနိုင်လို့ရရတာနော်အဲ့တော့ပြောကျင်တာကကုသိုလ်ကောင်းမှုလုပ်ငန်းစုတရားဓမ္မအားထုတ်မှုကိုအားမလုံမယ်ဒီဝန်တော့တည်းယုံနေရလို့မအားဘူးမအားဘူးဆိုမလုံကြဘူးဆိုရင်ဘယ်တော့အားမလဲဘယ်တော့မှမအားဘူးလူလောကနယ်ပယ်မှာနေစင်နေမြတ်အလုပ်တွေမရှိကြဘူးလားရှိကြလားရှိနေတဲ့အတွက်ကြောင့်မလို့အားမကုသိုလ်လုပ်မယ်ဆိုရင်ကုသိုလ်လုပ်ဖို့အချိန်မရှိတော့အဲ့တော့ဦးဇင်းတို့ကတခါတခါဒကာကြီးတွေဒကာမကြီးတွေယဉ်ဒီလို့ခေါ်တဲ့လတရားအထုတ်တရားနာအောင်ဆိုလို့ရှိရင်ရှင်ဘုရားမအားသေးဘူးသူတို့အကြောင်းပြတယ်ဝန်တော့ကယုံကောင်းနေတော့ရှိသေးတာကိုမအားသေးဘူးမအားသေးဘူးဆိုတော့ခဏခဏအဲ့ဒါကတုံ့ပြန်တန်အကြားနေတယ်ဘုန်းကြီးခေါ်တိုင်းမအားသေးဘူးဆိုတော့တရားဝတ်တော်ဘက်မှာဦးဇင်းကထည့်ပြောတယ်ဘုန်းကြီးခေါ်တော့မအားဘူးမအားဘူးနဲ့ပင်မင်းခေါ်တော့မအားဘူးလို့ညင်းလို့ရလားလို့ကြရလားသမီးချင်းနေလို့နေပါအောင်ပြောလို့ရလားအဝိရောနေလို့မရဘူးခလေးထိနေလို့မရဘူးနော်အလုံးမပြတ်သေးလို့မရအောင်တိမ်မင်းခေါ်ရင်ချက်ချင်းပါသွားတာအဲ့တော့ဦးစင်းကပြောပြတယ်တိမ်မင်းခေါ်လို့ပါသွားတယ်လို့ပဲဘုန်းကြီးခေါ်ရင်လည်းဘယ်လိုနှလုံးသွင်းမလဲတိမ်မင်းခေါ်တယ်လို့ပဲနှလုံးသွင်းပေါ့အဲ့ဒါဆိုလို့ရှိရင်ဘုရားကြောင့်ကမှကုသိုလ်တရားမရဘူးလားရမလားအားမကုသိုလ်လုပ်မယ်ဆိုရင်အားတဲ့ချိန်မရှိဘူးနော်မယုံရင်တုတ်တန်ကိုတွားပြီးတော့ပေလွန်သွားတဲ့လူတွေကိုမေးကြည့်ဟဲ့လူတွေဟဲ့လူတွေခင်ဗျားတို့ဒီထက်မှအားလို့သေးတဲ့မသားရှိလားလို့မေးကြည့်ရှိမလားသေတော်မကင်းမှုတင်လင်းနဲ့ဆင်းရသည်မှာမလွဲတာရှင်တဲ့သေတာတော့အလုတ်တန်းတန်းနဲ့ဘာလို့ရတာလဲသေရတာတဲ့အဲ့တော့အားမကုသိုလ်လုပ်မယ်ဝန်ထုတ်တင်ယုံနေရလို့မအားသေးဘူးဆိုရင်ကုသိုလ်လုပ်တဲ့အချိန်မနေဘူးလားနေသွားလားနေသွားတယ်ဒါကြောင့်ကိုယ်တို့ကိစ္စကိုအာမလောရမှာလားမအာအာအာလောရမှာလားမအာအာအာလောရမှာတဲ့ယုံတဲ့ပုဂ္ဂိုလ်ဆိုရင်ခိုင်းတဲ့ပုဂ္ဂိုလ်လည်းဘာလို့မှာခိုင်းမှာပေါ့ယုံကောင်းတဲ့ပုဂ္ဂိုလ်ဆိုရင်ခိုင်းလို့ကောင်းတဲ့အတွက်ခိုင်းနေမှာအဲ့တော့အားကျင့်ဆိုတာသူများပေးမှယူရမှာလားကိုယ့်အကိုယူရမှာလားကိုယ့်အကိုယူရမှာဒါကြောင့်မလို့ဦးစင်းတို့တက္ကရာကမတွေဝတ္တရားရှိတဲ့သာသမိဇနီးမယားခင်ဘောတဲ့မိဘဆွေမျိုးညီကိုမောင်နှမဝတ္တရားရှိတဲ့အတွက်တန်ဝန်ကျေအောင်လဲလှုပ်ဆောင်ပေးရတယ်။တစ်ဖက်ကနေပြီးတော့ဘဝလွတ်မြောက်မှုအတွက်အချိန်နဲ့ပေးရမယ်တဲ့။မပေးရဘူးလဲပေးရမှာလား။ပေးရမှာပေါ့။အဲ့ဘဝလွတ်မြောက်မှုအတွက်အချိန်မပေးရင်သာသနာနဲ့တွေ့ရကြို့မနှက်ဘူးတဲ့။ဒါကြောင့်အာခွန်ဘလကောင်းလို့ယုံရတဲ့အရွယ်မှာယုံရင်ယုံရင်နဲ့အဲ့ဒီယုံကန်နေမှုကိုမိမိရဲ့အသိဉာဏ်လေးနဲ့ဆန်းစစ်ပြီးတော့တစ်ဖက်ကလည်းဘဝပေးတန်ဝန်အရယုံကံရတယ်လို့တစ်ဖက်ကလည်းဘဝလွတ်မြောက်မှုအတွက်ဘာလုပ်ရမလဲယုံကံရမှာပဲနော်ဘဝလွတ်မြောက်မှုအတွက်ယုံကံရမယ်တရားနယ်မှာယုံကံကြရမယ်အဲ့လိုအသိလေးဝင်ပြီးတော့ကိုယ်တို့တရားတွေကိုစ조사ပြီးတော့လောရမှာတဲ့လောကကိစ္စနဲ့အချိန်ကုန်သွားလို့ရှိရင်သာသနာနဲ့တွေ့ရကြိုးနတ်မလားမနတ်ဘူးဒါကြောင့်မလို့ဗလာတတကအာခွန်မလကောင်းတဲ့အရွယ်မှာတဖက်ကယုံရင်နဲ့တဖက်ကဘာလို့ ਆ လဲယုံရမှာတဖက်ကယုံတာကလောကကိစ္စတဖက်ကယုံတာကတရားကိစ္စအရွယ်တွေကုံမှတရားနယ်တွေဝင်မယ်ဆိုလို့ရှိရင်ဦးဇင်းတို့ငယ်စဉ်တုန်းကလောကနိတိသင်ပြီးတော့စကားလေးတစ်ခုရှိတယ်ပထမအရွယ်မှာပညာရှာကလေးဘဝတုန်းကတဲသဘောကြတာဗောကိုယ်ကလည်းပညာသင်တဲ့အရွယ်ပထမအရွယ်ပညာရှာတဲ့မှန်တာပဲဒုတိယအရွယ်ရောက်တော့ဥစ္စာရှာလူလက်ပိုင်းတွေလဲတဲ့ရတဲ့ဈေးထဲမှာလမ်းထဲမှာအလုပ်တွေလုပ်နေကြတာတွေ့တော့ဩဒုတိယအရွယ်စီးပွားရှာဒါလည်းမှန်တာပဲတတိယအရွယ်မှာတရားရှာကြောင်းရောက်လာရင်ကြည်လိုက်အသက်အရွယ်ကြီးလို့အိုမင်းရင်ရောဇန်တွေပြူသွားတဲ့ကျိုးခါရင်ကိုင်းနားရထိုင်လို့ခေါ်မကြအောင်မကြဘောကအဲ့ကျမပရိလေးကြောက်ကြက်ကောက်ခဲဆိုပြီးတော့ကောက်စိတ်နေတာတွေ့တော့ဒ တတိယအရွယ်တရားရှာဒါလည်းမှန်တာပဲဟာအဖိုးတို့ဘွားတို့အရွယ်မှာဘုရားကျောင်းကရောက်တယ်ဆိုပြီးတော့အဲ့ဒါလောကနိတိဘယ်သူရေးတာလဲဆိုတော့စတုရင်ကဗလာအမတ်ကြီးရေးတာလောကအနေနဲ့ကြည့်ရင်တော့မှန်တယ်ဓမ္မအနေနဲ့ကြည့်ရင်ပထမအရွယ်မှာပညာရှာသူပြောတဲ့အတိုင်းပညာကြီးရှာမယ်ကုသိုလ်ကိုမျက်နှာလွှဲထားရင်မတော်တဆပထမအရွယ်မှာဆုံးသွားရင်တရားကိုနောက်မပါတော့နော်ဒုတိယအရွယ်မှာစီးပွားရှာသူပြောတဲ့အတိုင်းစီးပွားပဲစူးစမ်းရှာလို့တရားနယ်ကိုမရောက်ရင်မတော်တဆသေသွားရင်တရားကိုနောက်မပါတော့ဒါကြောင့်မလို့အဲ့ဒီလောကနေတိကိုဖယံဟောနဲ့ညီအောင်အလုံးဆိုလိုက်နော်ပထမအရွယ်မှာပညာရှာပညာရှာရင်တရားရှာပထမအရွယ်မှာပညာရှာပညာရှာရင်တရားရှာပထမအရွယ်မှာပါရှာမှာပညာရှာပညာရှာရင်းနဲ့တရားရှာပါတဲ့ပထမရွယ်ဆိုတာ25နှစ်အတွင်းเนาะအဲ့အတွင်းမှာပညာရှာရင်းနဲ့တရားရှာတော့မတော်တဆအတိတ်ကံဆိုလိုက်ပါခဲ့တောင်တရားကိုနောက်ပါတယ်တဲ့เนาะဆိုလိုက်ဒုတိယအရွယ်မှာဥစ္စာရှာဥစ္စာရှာရင်တရားရှာဒုတိယအရွယ်မှာဥစ္စာရှာဥစ္စာရှာရင်တရားရှာကဲဒုတိယအရွယ်ကျတော့ပါရှာတာဥစ္စာရှာဥစ္စာကြီးတက်တက်မရှာနဲ့ဥစ္စာရှာရင်တရားရှာတဲ့အတိတ်ကံဘလို့ပါတဲ့ပြောလို့မရအောင်ကောင်းခြင်းလဲကောင်းခဲ့မယ်ဆိုခြင်းလဲဆိုခဲ့မယ်မတော်လို့ဆိုးခဲ့တောင်ပညာရှိဥစ္စာရှာရင်တရားရှာတော့ပြုံးတိုင်းနဲ့ဆုံးသွားတောင်မှတရားကိုနောက်ပါတယ်တဲ့နော်ကဲဆိုလိုက်တတိယအရွယ်မှာတရားရှာကဲဒီလင်္ကာကျဘယ်လိုဆက်မလဲတတိယအရွယ်မှာတရားရှာတယ်ပြီးတော့ဘယ်လိုဆက်မလဲခုနတော့ပညာရှာရင်တရားရှာဥစ္စာရှာရင်တရားရှာအခုကျတော့တရားရှာပြီးတော့ဘယ်လိုဆက်မလဲလင်္ကာလက်ကန့်အောင်ဆက်ရမှာဆိုလိုက်တတိယအရွယ်မှာတရားရှာတရားနဲ့သာပျော်နေပါတတိယအရွယ်မှာတရားရှာတရားနဲ့သာပျော်နေပါတတိယအရွယ်ကျတော့တရားရှာဘာနဲ့ပဲပြောရမှာတရားနဲ့ပဲပြောဆိုတာသားနဲ့မပြောနဲ့သမီးနဲ့မပြောနဲ့စီးပွားနဲ့မပြောနဲ့မိများနဲ့မပြောနဲ့ဘာနဲ့ပြောတရားနဲ့ပြောပါအဲ့ဒီရွယ်ရတော့တရားနယ်တဲ့လုံလုံရောက်ရတော့မယ်အရွယ်တဲ့နော်ဘာဖြစ်လို့လဲသာသနာဆိုတာဆုံခဲတယ်နော်ဆုံခဲတဲ့သာသနာနဲ့ဆုံတုံးမှာကိုယ့်အတွက်ရအောင်မယူရင်ကိုရှုံးတယ်ဒါကြောင့်တတိယအရွယ်ရောက်ရင်တော့တရားနဲ့သာပြောနေပါတဲ့ကဲဘယ်အရွယ်ထိရောက်သွားပြီမို့အနှစ်ကိုပြောတာ30ကနေ40ကဲ40ကနေ50ဆိုလိုက်ကြရအောင်ပညာဓတ္တကဆယ်နှစ်မှဉာဏ်ပညာဖြင့်သုံးခဲ့တယ်ပညာဓတ္တကဆယ်နှစ်မှဉာဏ်ပညာဖြင့်သုံးခဲ့တယ်ဦးဇင်းတို့ဗုဒ္ဓစာပေကတော့40ခန်းနေ50ကိုပညာတတ္တကဉာဏ်ပညာထက်မြက်တဲ့အရွယ်လို့ခေါ်တဲ့ဉာဏ်ပညာထက်မြက်တဲ့အရွယ်ဒါဆိုရင်ရှေ့က10နှစ်တို့20 30တို့ကဉာဏ်မထက်ဘူးလားဆိုတော့ပိုထက်တာပေါ့40ခန်းနေ50တိဉာဏ်ပညာထက်တဲ့နောက်ဆုံးအရွယ်50ကျော်ရင်ညံတုံးပြီနော်50ကျော်ရင်ဘာတုံးလဲဒါမြင့်ညံထက်တဲ့နောက်ဆုံးရွယ်ဒီဘာလဲ40ကနေ50အနောက်တိုင်းမှာသကပုံရှိတယ်40ကျော်မှဘဝစတယ်အသိဉာဏ်ရင့်ကျက်လာပြီကိုရှေ့ပိုင်းကဖြတ်တန်းခဲ့တဲ့တလျှောက်လုံးမှာဘဝအတွေ့အကြုံတွေရင့်ကျက်တော့အရာရာကိုနှိုင်းချိန်ဆပြီးဉာဏ်ပညာနဲ့အသုံးပြုတဲ့အရွယ်တဲ့ဒီနေရာမှာဦးစင်းပြောကျင်တာက ဉာဏ်ပညာထက်မြက်တဲ့နောက်ဆုံးအကျွယ်ဟာ40ကနေ50အတွင်းဖြစ်တဲ့အတွက်တရားအထုတ်မယ်ဆိုရင်နောက်ဆုံးဘယ်အရွယ်ထားမလဲ50ဒါမြင့်ရဲ့ဘိုးကြီးဘွားကြီးတွေကမေးလို့ရတယ်နော်ရှင်ဘုရားတပည့်တော်တို့အသက်50ကျော်တော့အာမထုတ်ရဘူးလားအထုတ်ရမှာဒါပေမဲ့ဉာဏ်ထက်မြက်တဲ့နောက်ဆုံးအရွယ်က50ထီဆိုတော့ဝိပဿနာဆိုတာဘာလုပ်လဲဉာဏ်လုပ်ဉာဏ်လုံးကဉာဏ်ထက်တဲ့အရွယ်မလုပ်ဘဲနဲ့ဉာဏ်တုံးမှစရင်နောက်မကြဘူးလားဒါမြင့်ဘယ်ချိန်စရမှာဉာဏ်ထက်တဲ့အရွယ်10နှစ်ကနေစလဲရတယ်20လဲရတယ်30လဲရတယ်ပိုကောင်းတာပေါ့တကယ်လို့အကြောင်းမကြုံလို့မလုပ်ဖြစ်ခဲ့ရင်နောက်ဆုံးဘယ်အရွယ်ထားမလဲ50တိနောက်ဆုံးထားပြီးတော့ကြိုးကြိုးစားစားတရားလုပ်ရမှာအဲ့တော့ဘယ်လိုလုပ်သင့်လဲ10ရက်စခန်း၅ချိန်ဝင်တာရဲ့တလ30ထဲအာထုတ်တာရဲ့ဘယ်ဟာပိုကောင်းမထင်ဆယ်ရက်စကန်၅ချိန်ဝင်တာကပထမဆယ်ရက်အာထုတ်တယ်ပြီးတော့အိမ်ပြန်ရောက်တယ်ဒုံရင်ဒုံရင်ပဲနောက်တစ်ခါဆယ်ရက်တက်ကပြန်စပြည့်သွားပြီးအိမ်ပြန်ရောက်တော့ဒုံရင်ဒုံရင်ပဲအဲ့တော့တလတစ်ခါတည်းအာထုတ်တဲ့ခါကျတော့80ရက်ကနောက်ဆယ်ရက်အတွက်အချိန်မပေးဘူးလားပေးလား80ရက်အထုတ်ထားတဲ့အချိန်နဲ့နောက်10ရက်ကျတော့တရက်တိုင်းတရက်တိုင်းဟာဘာဖြစ်လဲတန်ဖို့ရှိတယ်အဲ့တော့အဲ့ဒီနောက်10ရက်ပြီးလို့ရက်20ပြီးရင်တော်တော်လေးအချိန်ကောင်းနေပြီဆိုတော့နောက်10ရက်တစ်ဆက်ထဲအထုတ်လို့ရှိရင်ပို့ပြီးတော့အကျိုးမများဘူးလားဒါဆိုရင်အဲ့ဒီ50မပြည့်ခင်အတွင်းမှာ3လလောက်တစ်ဆက်ထဲအထုတ်နိုင်အောင်ကြိုးစားရမယ်တရားတစ်ဆက်ထဲအထုတ်ရင်ရှေ့ရှေ့နေ့တွေအထောက်ပံ့နဲ့နောက်နောက်နေ့တွေမှာအားကောင်းလာတယ်နော်အဲ့တော့ဦးဇင်းတို့တရားဓမ္မတွေနေနဲ့တစ်ဆက်တည်းဘယ်လောက်လောက်အာထုတ်တင်လဲ3လတစ်ဆက်တည်းအာထုတ်တင်တာ3လအဲ့တော့ရှင်ဘုရားတပည့်တော်အိညာတိတောင်းလူတို့ဘောင်မှာ3လဘယ်လောက်ထွက်လို့လွယ်မလဲ3လအာထုတ်နိုင်ဖို့အတွက်3နှစ်ကြိုပြီးပြင်လိုက်ပါတဲ့3လအာထုတ်ဖို့ဘယ်နှစ်ကြိုမှာ3နှစ်တက်ကငါ3လအပြင်ထွက်ဖို့အတွက်ဒီအိမ်မှာစားဖို့ဝတ်ဖို့နေဖို့ပညာသင်ဖို့နေမကောင်းထိုင်မတာကုသဖို့ဘာတွေဘာတွေလိုအပ်တယ်3နှစ်ကြိုပြီးတော့စုဆောင်းထားပေးလိုက်အချိန်လေးလုံလောက်ပြီဆိုရင်ကဲငါတရားအထုတ်အောင်မယ်3လအဲ့ဒီ3လတော့အတွင်းမှာနင်တို့ဟောဒီမှာစားဖို့ဝတ်ဖို့နေဖို့နေမကောင်းကုသဖို့အကုန်လုံးစားစားရရငါတည်မှန်ထားတယ်အစဉ်ပြေတယ်လို့ကြည့်ပြီးတော့အသုံးချကြငါတို့တရားသွားအထုတ်နိုင်အောင်မယ်ဆိုပြီးတော့3လအထုတ်နိုင်ဖို့ဘယ်နှစ်နှစ်ကြိုပြင်မလဲ3နှစ်ကြိုပြီးပြင်လိုက်ပြင်ပြီးလို့ရှိရင်မပြည့်ပြည့်အောင်ကြိုးစားအထုတ်50မပြည့်ခင်အတွင်းကိုပြောတာနော်50ကျော်သွားတော့ညံကထက်တာလားလျှော့သွားလားတရားအထုတ်တာကညံလုံးညံလုံးဖြစ်တဲ့အတွက်အကြံတုံးညံတုံးအရွယ်ရောက်မှစရင်ခက်သွားပြီနော်ညံပွင့်တဲ့အရွယ်မှာကြိုးစားမှတော်ကာကြတာတဲ့ဒါကြောင့်ပညာတတ်တကညံပညာနဲ့အရာရာသုံးတတ်တဲ့နောက်ဆုံးအရွယ်လေးမှာဦးဇင်းတို့တရားဓမ္မတွေကတရားနယ်ကိုတစ်ဆက်တည်းဘလောက်လောက်ရောက်အောင်သွားမလဲ3လ3လလောက်တစ်ဆက်တည်းရောက်အောင်သွားမရရအောင်စ조사ဖြတ်တောက်ပြီးတော့သွားကြည့်ပထမ10ရက်လောက်တော့ခက်ခဲတွေးချင်တွေးလိုက်မယ်နောက်ပိုင်းကျတော့တရားနဲ့နေသားကြတော့အဲ့လိုလေးနေရတာသိအေးချမ်းတာပဲဖះရှင်ရဲ့တရားဆိုတာပူလောင်သလားအေးချမ်းလားတွဲခါတော့ကျမ်းနာယုံပင်အပူစင်၍ကျင့်လျင်ချမ်းသာကျမ်းယုံနာယုံနဲ့အပူစင်နဲ့တော့ကမီတောက်နေတဲ့ပတ္တာစာရီလေတတိယပฏิလဘပကိနီမြတ်စွာဘုရားကလှမ်းပြောလိုက်တာအယူမကြီးအဝတ်တောင်မပါဘူးတော့ကမီဘလောက်တောက်လဲအဝတ်ပါမပါလို့ပါမှန်းတော့မသိဘူးသူမအဲ့လောက်ပုံမီးတွေတောက်ပြီးတော့သာသမီတွေမိဘတွေလင်သားတွေအကိုတွေအတွက်ရတဲ့ပွင့်နေတဲ့ပတ္တာစာရီကိုလှမ်းပြီးဘုရားကအမိတ်ရှိလိုက်တာရှင်နမပတ္တာစာရီတတိထားလိုက်ပါတဲ့တတိထားဆိုတော့တတိပဋ္ဌံတရားတတိပဋ္ဌံတရားကဘာထားရတာတတိထားရတာတတိထားဆိုတော့သူ့ကိုယ်သူဖြတ်ခနဲ့ပြန်တတိထားလိုက်တဲ့ချက်ချင်းအတိတရားဝင်သွားတယ်ဟဲငါမှအဝတ်မရှိဘူးအရှက်ကြောင့်လေးဝင်လာတော့လူပုံလည်းကတယောက်ကအဝတ်တစ်ထည့်ပြစ်ပေးလိုက်တယ်အဲ့ဒါလေးနဲ့ခန္ဓာကိုယ်လုံအောင်ခြုံပြီးတော့မြတ်စွာဘုရားထံပါကိုသွားပြီးတော့ခြေတော်ကိုကန့်လျှောက်ထားလိုက်တဲ့အပူသည်မှတပည့်တော်ကိုအပူငိမ့်ချောင်းတရားကောင်းဟောပေးပါဘုရားရှင်ကနတန္တိပုဒ္ဒါတာနာယနပိတနာပိဗန္တဝံအန္တကေနာတိပန္နတနတ္ထိညာတိတုဒါနတံချင်းနမပတ္တာစာရီ
သေမင်းနှိတ်ဆက်ခံရတဲ့ပုံကိုယ်တွေအတွက်သာသမီဆိုတာအာကိုဇရာမဟုတ်ပါတဲ့သာသမီအာကိုလို့သေဘေးကလွတ်မလားသူကသားတွေကိုတွေ့ပြီးတော့ငိုနေတာကိုမိဘဆိုတာလဲအာကိုဇရာမဟုတ်ပါတကယ်ကြတော့သေမင်းတကယ်ခေါ်ရင်မိဘကဆွဲထားလို့ရလားမရဘူးတဲ့ဆွေမျိုးညာတကားတွေဘယ်သူမှတားလို့မရဘူးအဲ့ဒီအာကိုမရတဲ့ဟာတွေအတွက်နေပူးနေတာ တကယ်အာကိုရမှာကတရားဓမ္မအာကိုရမှာချင်းနမဆိုပြီးတော့ဖရာလက်တရားဟောပြီးတော့ဒေသနာအဆုံးမှာတောတာပန်ဖြစ်လို့တောကမိတောက်တွေငြိမ့်ပြောက်သွားတယ်တဲ့ဒါကြောင့်ဖရာတရားဆိုတာကြားနာယုံပင်အပူစင်တယ်ကျင့်တော်လဲဘာဖြစ်လဲချမ်းသာတာကျင့်တော်ဆင်းရဲတာလားချမ်းသာတာလားချင့်တတ်ဖို့ပဲအရေးကြီးတာနော်တရားအထုတ်တဲ့ခါမှာရလို့မှုလောဘနော် တစုံတရားရလို့မှုဆိုတော့လောဘနဲ့လည်းမလုံနဲ့တစုံတစ်ခုဖြစ်မြောက်အောင်လုပ်မယ်ဆိုလို့ကြောင်းကြနဲ့လည်းမလုံနဲ့တရားအထုတ်ရင်နော်ဟိုလိုဖြစ်အောင်လုပ်မယ်ဒီလိုဖြစ်အောင်လုပ်မယ်လို့လည်းကြောင်းကြမဆိုင်နဲ့တစုံတစ်ခုကိုရကျင်နေဆိုတဲ့လောဘဆန္ဒမထားနဲ့ဖြစ်လာတဲ့တွေးလာတဲ့အာယုံပေါ်လာတဲ့အာယုံကိုဒါကြီးကလည်းပေါ်လာပြန်ပြီးခက်လိုက်တာနော်ဆိုပြီးတော့မကြိုက်မနစ်တက်တဲ့ဒ
ဲ့အရှိတရားကိုအရှိတိုင်းမြင်အောင်ကြည်တာကောင်းတာရှိခြင်းရှိမယ်ဆိုတာရှိခြင်းရှိမယ်ရှိခြင်းသာရှိပါစေရှိတဲ့ဟာကိုမြင်အောင်ကြည်အဲ့တော့စိတ်ထဲကနေဟိုလိုဖြစ်အောင်ဒီလိုဖြစ်အောင်တောင်းတမှုလည်းမထားနဲ့ကြောင်းကြမှုလည်းမထားနဲ့ဖြစ်လာတာကိုလက်မခံနိုင်ဘူးဒါကြီးမကြိုက်ဘူးမလားနဲ့ဟိုလိုပဲဖြစ်ခြင်းနဲ့အဲ့ဒီလိုတွေလည်းမထားနဲ့စိတ်ကိုအေးအေးထအတဲ့ကြမရှိစေပဲအလဲလက်အေးစေးတဲ့စိတ်ကလေးနဲ့ခန္ဓာမှာဖြစ်ပွားတဲ့အာယုံလေးကိုတတိကတ်ရှုမှတ်သွားရင်တရားဆိုတာပူလောင်တာလားငြိမ့်အေးတာလားငြိမ့်အေးတာတဲ့ဒါကြောင့်အဲ့ဒီငြိမ့်အေးတဲ့တရားကို50မပြည့်ခင်အတွင်းမှာဘယ်နှလားလောက်လဲ3လလောက်တစ်ဆက်တည်းအားထုတ်နိုင်အောင်ကြိုးစားတဲ့ဦးဇင်းတို့ဒကာဒကမတွေအဲ့ဒီ3လအချိန်ပေးဖို့ခဲရင်သလားတကယ်တွက်ရင်မခဲရင်ဘူးနော်ဘဝတသက်တာလုံးမှာမိမိဘဝဆင်းရဲကထွက်မြောက်ဖို့အတွက်3လလောက်တော့ပေးနိုင်ရမှာဘဝအတွက်တသက်လုံးပေးထားတာနော်ဒီခန္ဓာကြီးစားဖို့ဝတ်ဖို့နေဖို့အစဉ်တန်းမိမိဖြစ်နိုင်ဖို့လူမှုကိစ္စအဝဝဆောင်ရွက်နိုင်ဖို့နေမကောင်းတိုင်းမသာကုသနိုင်ဖို့အဖက်ဖက်ဆင်ပြေဖို့အတွက်တဘဝအလုံးပေးထားတာဘဝဆင်းရဲကလွတ်မြောက်ဖို့အတွက်ဘယ်နှလလောက်တော့ပေးသင့်3လလောက်တော့မပေးသင့်ဘူးလားပေးတဲ့နာမှာ3လလောက်တစ်ဆက်တည်းအားထုတ်လို့အတိလေးဆွဲသွားရင်အိမ်မာနေလဲအားထုတ်လို့ရပြီတဲ့နော်ကဲဒါကဉာဏ်ပညာအားကောင်းတော့အွယ်မှာစူးစားလှုပ်စေခြင်းလို့တိုက်တွန်းပြောကြတာနော်အသက်ဘယ်လောက်ရောက်သွား50ပြီးရင်60ဆိုလိုက်ကြရအောင်ဟာနိဒတ္တကာ10နှစ်မှာမတိမတာရှုံးတော့တယ်ဟာနိဒတ္တကာ10နှစ်မှမတိမတာရှုံးတော့တယ်50ကနေ60ကိုဟာနိဒတ္တကဟာနိဒတ္တကဆိုတာရုပ်လျော့တဲ့ဆယ်စုနဲ့တစုတဲ့50လဲကျော်သွားရောဘာတွေယော့သွားလဲဆိုတော့ခိတ္တာရတ္တိဝဏ္ဏဗလပညာဘယ်နှမျိုးလဲ၅မျိုးเนาะလက်ကလေးတွေချိုးတာခိတ္တာရတ္တိဝဏ္ဏဗလပညာဘယ်နှမျိုးယော့သွားခိတ္တာတဲ့7နှစ်ကနေ20လို့အဲ့ဒီရွယ်မှာပျော်လို့တဲ့စိတ်မျိုးလဲမယော့ဘူးလဲယော့သွားလားယော့သွားပြီ50ကျော်60အတွင်းရောက်ပြီဆိုမှတော့7နှစ်20ခလေးတွေလို့သွားပျော်လို့မရတော့ရတ္တိတဲ့အာယုံ၅ပါးကာမဂုဏ်တရားနဲ့ပျော်မွေ့နိုင်မှုတွေလည်းဘာဖြစ်သွားလဲယော့သွားပြီဝဏ္ဏတဲ့ရုပ်ဆင်းတွေလည်းငယ်စဉ်ကလို့မဟုတ်တော့ဘူးမယော့လားယော့သွားလားအိုးအဆင်းလာတဲ့20က30ကြာဓာတ်ပုံနဲ့50ကြာဓာတ်ပုံနဲ့ကိုယ့်အကိုရှင်ကြီးတခါတခါကိုယ့်အကိုတော့ငါဟုတ်ဟုတ်ရဲ့လားလို့တွေ့ရလိမ့်မယ်အဆင်းတွေလည်းယော့သွားပြီအာခွန်ဗလာတွေလည်းယော့သွားပြီတဲ့နောက်ဘာယော့သေးလဲပညာဉာဏ်ဉာဏ်လက်တဖြည်းဖြည်းယော့သွားတာနော်အသက်ရွယ်ကြီးရင်ပိုကောင်းလာတာလားယော့ကုန်တာလားယော့ကုန်တာဒါကြောင့်မလို့ သူကိုဟာနိတတကလို့ခေါ်တဲ့ရုပ်လျော့သွားပြီတဲ့အစစရရရော့သွားတဲ့အတွက်ငယ်စဉ်ကလို့မဖြစ်တော့အဲ့တော့တရားအထုတ်တယ်ဆိုတာအဲ့လိုအစစရရရော့သွားမှစရမှာလားငယ်ငယ်ကစရမှာလားငယ်ငယ်ကစရမှာနော်စိတ်ရှင်ကိုလံခန္ဓာစွန်းဘယ်ချိန်လဲစိတ်ရှင်ကိုလံခန္ဓာစွန်းစိတ်ရှင်ကိုလန့်ခန္ဓာစွန်းတုံးအချိန်တုံးတိုက်တိုက်ကြားကြိုက်ကြိုက်ဘလို့ဖြစ်ဖြစ်ဒီတရားမရငါမလျှော့ဘူးအဲ့ဒီလိုမျိုးအာပအင်ပါအထုတ်နိုင်တဲ့အရွယ်တဲကတရားဓမ္မကိုစာမာတဲ့အားတဲ့အင်းတွေကောင်းပြီးတော့နင်လန်းငါလမလုံနိုင်တော့မှစရင်စောသလားနောက်ကြလားနောက်ကြတာဘယ်ဟာကောင်းလဲတချို့ကပြောတယ်နောက်ကြတာသေးတာလွှဲရင်ဘယ်ဟာမှမကောင်းဘူးတဲ့သေးတာတော့နောက်ကြလွန်ရင်ကောင်းသလားနောက်ကြလွန်ရင်လူမုန်းခံပြီးမှသေးရတာနော်ပြိုးစုတဲ့လူတွေဘာလို့ကုန်လဲမုန်းကုန်တယ်တဲ့အဲ့တော့ဘယ်ဟာမှနောက်ကြတာမကောင်းကဲ50ကနေ60အရာရာရော့ကြပြီဒီတော့ဒီထဲမှာအသက်ရွယ်ကြည့်ရင်20 30လဲပါတယ်နော်30 40လဲပါတယ်40 50လဲပါတယ်အဲ့ဒီရွယ်တွေမှာဘာတွေနဲ့ကုံသွားတယ်လဲလို့ကိုယ့်ဘဝရဲ့ကုံလွန်သွားတဲ့အချိန်တွေကိုပြန်နှလုံးသွင်းကြည့်တာနော်ကိုကိုကိုအတိဆုံးဘယ်လိုတွေကုံသွားလဲဆိုတန်မိုးရှိရှိကုံခဲ့ရင်တော့ကျင့်နိုင်ရတာပေါ့အခုပြောခဲ့တဲ့လောကတဘာဝအတိုင်းစာကံကိုကကုံသွားမယ်ပြုံးပြုံးပြောပြောနဲ့ကုံသွားမယ်အလပတွေပြင်ဆင်ရင်းနဲ့ကုံသွားမယ်ဆိုရင်ကုံလွန်သွားတဲ့အချိန်တွေကတန်ဖို့မနေဘူးလားနေတယ်အဲ့တော့ကုံလွန်သွားတဲ့အချိန်တွေကိုပြန်တွက်ပြီးရင်လက်ကျန်အချိန်ကိုဘာလို့တင့်လဲလို့တွေးရပြီနော်လက်ကျန်အချိန်ကအရာရာကောင်းတဲ့အချိန်လားနှောင်းတဲ့အချိန်လားနှောင်းတဲ့အချိန်ရောက်သွားပြီနော်အစစရရအားနဲ့လို့နှောင်းတဲ့အရွယ်ကိုရောက်သွားပြီတဲ့အခု50ကနေ60ပဲအကုန်လုံးရော့ချသွားပြီနော်နောက်တစ်ခုဆိုကြည့်လိုက်ပပ္ပာရမကိုင်းရွယ်လာပပ္ပာရမကိုင်းရွယ်လာသွားရလာရနှုံးတော့တယ်ပပ္ပာရမကိုင်းရွယ်လာသွားရလာရနှုံးတော့တယ်60ကနေ90ကိုပပ္ပာရဒတကခါကိုင်းတဲ့အရွယ်တဲ့ဘာကိုင်းတဲ့အရွယ်ခါကုန်းတဲ့လူတွေတွေ့ဘူးလားဘာကြောင့်ခါကုန်းတာလဲပြောစမ်းပါဦးခါကုန်းတယ်ဘာကြောင့်ခါကုန်းတာလဲဝန်ဒုတ်တွေပြတာများလို့တဲ့တာဝန်ဒုတ်တမီဝန်ဒုတ်ဇနီးဝန်ဒုတ်ခင်ပေါင်းဝန်ဒုတ်ညီကောင်မောင်နှမဝန်ဒုတ်ဆွေမျိုးဝန်ဒုတ်မိဘဝန်ဒုတ်အဲ့ဒီဝန်ဒုတ်တွေကဝိုင်းဖိထားလိုက်တော့ခါကမတ်မတ်မရနိုင်တော့ဘာဖြစ်သွားလဲခါကိုင်းသွားပြီတဲ့လမ်းသွားလို့ရှိရင်ရှေ့ကိုငိုက်ဆိုင်ငိုက်ဆိုင်နဲ့ခါကိုင်းတဲ့အရွယ်ကိုရောက်သွားပြီတဲ့အဲ့ဒီအရွယ်ကြတော့ငငယ်ကလို့တန်တန်မမပြည့်ပြည့်လွတ်လွတ်ရသေးလားမရဘူးအစစရရကျမ်းမာရေးကိုငဲ့ရပြီနော်နင်းလိုက်ငါလိုက်မအိပ်မနေလောက်တော့မယ်ကုသိုလ်နယ်တဲ့ရောက်အဲ့ဒီလိုတွက်လိုက်တာတော့မှအင်းငါမဖြစ်ဘူးမဖြစ်လောက်ဘူးထင်တယ်ငါခန္ဓာမနိုင်ဘူးထင်တယ်အလိုလိုတွေးလာတော့တာဒါကြောင့်မလို့ပပ္ပာရဒတက60ကနေ90ဟာခါကိုင်းပြီးတော့တဖြည်းဖြည်းအကြပိုင်းကိုရောက်ပြီတဲ့အဲ့ဒါတော့မှတချို့တချို့အဲ့ခါကန်ကန်နဲ့ကန်တန်ကန်တန်ကန်တန်နဲ့ငိုက်ဆိုင်ငိုက်ဆိုင်ငိုက်ဆိုင်နဲ့ဟိုးမဟုတ်တဲ့နေရာတွေရောက်ရောက်သွားတဲ့လူတွေအများကြီးရှိသေးတယ်။အဲ့တော့ပပ္ပာရဓတကကိုလည်းလှမ်းပြီးတော့မျောကြည့်လိုက်ရင်အခုအသက်40ကနေ50လောက်ပုံကိုယ်တွေကအော်နောင်တော့ဖြစ်လာမယ့်အရွယ်ဟာဘလို့လဲမျောကြည့်လိုက်ရင်မရဘူးလားရလားရတာပေါ့မျောကြည့်လိုက်ရင်50ကနေ60ကအာအင်းတွေရော့သွားပြီ60ကနေ90တော့ရော့ရုံနဲ့မဟုတ်ခါပါဂိုင်းသွားပြီခါကုန်းသွားပြီတဲ့ခါကောင်းပြီသွားရလာရနှုံးတဲ့ဆိုတော့သွားလို့လာလို့တိတ်မကောင်းတော့ဘူးဟိုတုန်းက3မိုင်လောက်တော့ချင်းချင်းရှောက်လို့ရပြီမဲ့အခု10မိုင်တော့မှမရတော့ဘူးမောသွားပြီအစစရရအားနေပြီအဲ့တော့လက်ကျန်အချိန်ဟာအကောင်းနဲ့အဆိုးဘယ်ဘက်ကများလဲအဆိုးဘက်ကများတဲ့ခန္ဓာအနေနဲ့ပြောတာနော်အဲတရားဓမ္မလုတ်ဖြစ်တယ်ဆိုရင်တော့ကြံသမျှအချိန်ဟာတန်ဖို့ရှိတယ်တရားဓမ္မနေတဲ့မရဘူးဆိုရင်ဖြတ်တန်းရမယ့်ဘဝပုံစံကဒီတိုင်းသွားမှာကဲ60 90ပြီးတော့90ကနေ80ဆိုလိုက်ကြဝင်ကဒတကဆယ်နှစ်မှာခ ခါပါတင်ပါကုန်းတော်တယ်ဝင်ကတတကဆယ်နှစ်မှာခါပါတင်ပါကုန်းတော်တယ်80ကနေ80ကိုဝင်ကတတကဒါပါဠိလိုပြောတာမြန်မာလိုပြောရင်ကောက်ကွေးနေတဲ့အရွယ်တဲ့ခါတယ်မဟုတ်တော့တင်ပါပါကုန်းလာပြီဆိုတော့လူခန္ဓာကမကွေးဘူးလားကွေးသွားလားကွေးသွားတယ်ဥစဉ်တရားစခန်းတစ်ခုမှာမြင်ဘူးတဲ့ဒကမကြီးတယောက်တကယ့်ကိုခါပါတင်မှာကုန်းတဲ့ဒကမကြီးယောဂီနယ်ဝင်လို့ခေါ်လာတဲ့ယောဂီတွေတန်းစီပြီးတော့တရားထိုင်ဖို့လာကြတာယောဂီတွေဘလို့လာလဲတရားသတိရှိလားရှုမှတ်မှုလွတ်ပြီးတော့ခပ်ပေါ်ပေါ်လာသလားတကားလေးဖွင့်ပြီးတော့ကြည့်လိုက်တော့အဲ့မှာဒကမကြီးတယောက်သွားတွေ့တယ်ခါရောတင်ရောကုန်းနေတာတဲ့ခါရောတင်ရောကုန်းနေတော့မျက်နာကဘယ်နှရောက်မြေကြီးနားရောက်နေတောင်ဝေးကပေါ်ထောင်နေပြီခါဖြောင်းတော့ကင်ခဲ့တဲ့တောင်ဝေးကခါနဲ့ကုန်းကြတော့အပေါ်ရောက်နေရောတောင်ဝေးကိုကန့်လန့်ပြက်ကန်ရတယ်လို့ဖြစ်နေတယ်အဲ့တော့နှမ်းကြည့်ပြီးတော့ဩသူ့ဒုက္ခကလည်းသွားတာမသက်တာပါလားလို့ခါတင်ရောကုန်းနေတဲ့အတွက်မျက်နာကမြေကြီးကိုကုန်းနှမ်းတဲ့အနေထားရောက်သွားပြီတပက်ကပြန်တွေ့ကြည့်တော့လည်းမကြခင်ဘယ်ဟိုသွားမှာအဲ့ခါဘတင်မှာကုန်းပြီးတော့ဘယ်ဟိုသွားမှာလဲအဲ့ဒီမြေကြီးတဲ့သွားမှာကိုအဲ့တော့ကိုယ်သွားရမယ့်နေရာကိုအနီးကကြည့်တယ်လို့ဖြစ်သွားတဲ့အရွယ်တဲ့နော်သူကြည့်ရတာမသက်တာဘူးခါပါတင်ကကုန်းပြီးတော့လေလမ်းလျှောက်တာငိုက်ဆိုင်တဲ့အော်ဒီဒကမကြီးမသက်တာဘူးပေါ့နောက်တော့တစ်ဖက်ကဥစဉ်ဖြစ်ပြီးတော့ပြန်တွေးကြည့်တယ်တခုတော့လဲကောင်းတယ်လေလို့ခလုတ်မလိုက်တော့မြေကြီးကိုအနီးကကြည့်တော့ခလုတ်မလိုက်တော့ဘူးပေါ့သွားလာတာပြောလိုတာကတော့ခါပါတင်မှာကုန်းတော့အဲ့ဒီအရွယ်ရောက်လို့ရှိရင်အိုင်းနေလဲဆုတ်လာပြီခါဗတင်ပါကုန်းလို့ကိုကိုကိုအနိုင်နိုင်တဲရတဲ့အရွယ်ဆိုတော့တရားဓမ္မအာထုတ်လို့နင်လားငါလားကောင်းသေးလားမကောင်းတော့ဘူးတဲ့ဒါကြောင့်မလို့တရားကိုဘယ်အရွယ်မှာအာထုတ်ကြမလဲငယ်ငယ်တုန်းမှအာထုတ်ပါမမီအောင်ပြောတာငယ်ငယ်တုန်းเนาะခုနပြောတာဘယ်လိုလဲစိတ်ရှင်ကိုလန်းခန္ဓာစွမ်းလုံးမှာကြိုးစားအာထုတ်တဲ့နောက်အရွယ်တစ်ခုက80ကနေ90အလုံးဆိုလိုက်ကြရအောင်မောမူဟမမေယောကပြောတာဆိုတာလုံးတော့တယ်မောမူဟမမေယောကပြောတာဆိုတာလုံးတော့တယ်80ကနေ90ကျတော့မောမူဟဒတကမောမူဟဒတကဆိုတာတတိမေများတဲ့အရွယ်တဲ့ဗာမေများလဲတတိမေတာများပြီတဲ့အမေများတော့ဘာလို့ပြောလဲတငယ်ပြန်တယ်ဗောမေတာတွေများလာရင်ဘာဖြစ်တယ်ပြောလဲတငယ်ပြန်တယ်အရွယ်ကောင်းတော့လောက်ခဲ့စဉ်အကုန်လုံးမေ့သွားပြီးတော့ဟိုးခလေးပေါ့စဘဝတုန်းကဟာတွေသွားပြီးတတိရတော့သူ့ကိုဘယ်လိုပြောလဲတငယ်ပြန်တယ်လို့ပြောတာအဲ့ဒါတငယ်ပြန်တယ်ဆိုတာအမေနဲလို့လားအမေများလို့လားအမေများလို့ကဲဒါမြင့်တငယ်မပြန်ခြင်းဘာလို့မလဲနီးလေးတစ်ခုရှိတယ်တငယ်မပြန်ခြင်းဘာလို့မလဲတတိမမေ့အောင်လို့ဝိပဿနာဆိုတာဘာလို့လဲတတိလို့တတိလို့နော်တတိပဋ္ဌာန်လို့လည်းခေါ်တယ်တတိလို့အဲ့ဒီတတိလို့ကိုများများလို့လို့တတိအားကောင်းရင်တငယ်မပြန်တော့တခါတော့ကတခါကြီးနှစ်ယောက်တွေ့ဘူးတဲ့တငယ်ပြန်တာလေတက်90မှာပဲတငယ်ပြန်နေတာသူတို့က80တောင်မဆောင်တော့ဘူးအဝေးကနေလှမ်းကြည့်တော့ခလေးနှစ်ယောက်ဘောလုံးကန်နေတာတွေ့တယ်ကရုံးလေးတွေအနားရောက်လို့ကြည့်လိုက်တော့80ကျော်တခါကြီးတွေဖြစ်နေရောဘောင်းမီတွေလည်းဝတ်ထားတယ်စွတ်ကျဲအင်ကြီးတွေနဲ့ဟာဒီရွယ်ကြီးတွေဘလို့ဖြစ်တာလဲဟာမေးလိုက်တော့တငယ်ပြန်နေတာလေတဲ့ပစိုးခဏခဏကြွတ်ကြလို့ဘောင်းမီဝတ်ပေးထားရတယ်တဲ့စွတ်ကျဲအင်ကြီးနဲ့ဘောလုံးတစ်လုံးပေးလိုက်တော့အရွယ်တို့ညီကိုနှစ်ယောက်အမွာဘူးကိုနှစ်ယောက်လုံးတငယ်ပြန်နေတော့တယောက်နဲ့တယောက်ဘောကန်နေကြတယ်အဲ့တော့စဉ်းစားကြည့်ဘုံကနေကြည့်ရင်ကြီးစရာတကယ်တမ်းတွဲကြည့်တော့တော်တော်နာစရာကောင်းတယ်တငယ်ပြန်နေဆိုတာမေ့သွားတာနော်မေ့သွားတယ်ဆိုတော့အရွယ်ကောင်းစဉ်တုန်းကလောက်ခတဲ့ကိုယ်တို့တရားတွေလည်း तू မမေ့ဘူးလားမေ့လားဒီကန်ဒီမှာမေ့ရင်ဒုက္ခနော်မေ့တယ်ဆိုတာမောဟမောဟနဲ့သေးကြည့်ပြောကြည့်ပြောနော်မောဟနဲ့သေတရိစ္ဆာန်ပြေတဲ့နော် မောဟနဲ့တဲ့တိရိစ္ဆာန်ပြေဆိုတော့ရှေးကပြုတ်ခဲ့တဲ့ကုသိုလ်တွေကတေကန်နီးမှာအမှတ်ရရင်အကျိုးပေးထက်တယ်နော်တေကန်နီးမှာတငယ်ပြန်လို့သတိလင့်နေတယ်ဟိုးခလေးဘွားတော်ကမတိမတာဒါတွေပဲသွားသတိရကုသိုလ်ကောင်းမှုတွေမေ့နေတယ်ဆိုရင်အသေးမရှုံးလားရှုံးလားရှုံးတယ်တငယ်ပြန်တာကိုပြုံးကနေကြည့်ရင်တော့တက်ကြီးထုံးစံဖြစ်ကြတာပဲဆိုခပ်ပေါ့ပေါ့တွေးတာဥစဉ်တေချာတွေးကြည့်တော့တငယ်ပြန်တာတော်တော်ရှုံးတာကောင်းစဉ်ဘဝတစ်ချက်လုံးကလောက်ခဲ့တဲ့ကုသိုလ်တွေမေ့သွားပြီလေမေ့သွားပြီးတော့ဟောငါးနှစ်ချောင်းနဲ့ခုနှစ်နှစ်ရှင်းနေအဲ့ဒီရွယ်တုန်းကဖြစ်ခဲ့တဲ့စိတ်မျိုးတွေပြန်ဖြစ်နေတာဆိုတော့ကိုယ်တော်ကိုမိမိရော့ရော့နဲ့များသေသွားရင်မောဟနဲ့သေတတိဆန်ပြေဆိုတော့မရှုံးလားရှုံးတာဒါမြင်တငယ်မပြောင်းခြင်းဘာလို့ ਆ မှာတရားများများအာထုတ်เนาะတတိလောက်ကိုများများလောက်တတိလောက်များများလောက်လို့တတိအားကောင်းနေရင်တငယ်မပြောင်းဘူးအဲ့တော့တတိအားကောင်းနေတဲ့အတွက်တရားတတိမလွတ်တဲ့ပုဂ္ဂိုလ်ဟာအာထုတ်ရင်သေနတ်တို့ပြေတဲ့တရားအားထုတ်ရင်သေရင်ဘယ်ကိုရောက်မှာအ ਨੇ ဆုံးနတ်ပြည်လောက်တော့ရောက်တယ်အရိယာမဖြစ်တောင်နတ်ပြည်လောက်တော့သွားတယ်နော်ဒါကြောင့်မလို့တငယ်မပြန်းအောင်တရားများများအားထုတ်ပါတဲ့80ကနေ90တငယ်ပြန်တတ်တတိလစ်တတ်တဲ့အရွယ်တတိကဘလောက်တောင်လစ်လဲဆိုအဘွားထမင်းစားပြီလားဆိုမစားရသေးဘူးတဲ့အခုပဲစားပြီလို့လက်တော့ပြုံရှိသေးတယ်မေ့ပြီးတော့မစားရသေးဘူးပြောတော့သာသမိနဲ့မတည့်တဲ့အရွယ်ပေါ့သားသမီးတွေကကြီးလူရှိမှကျမတို့ပဲမကြွေးလို့ကျွန်တော်တို့ပဲမကြွေးလို့မစားရသေးဘူးဆိုတဲ့ပုံမျိုးပေါက်နေပြီအခုပဲကြွေးပြီးတာတကယ်တော့လူကြီးကမဟုတ်တာလေမေးတာကလေးတွေတိတ်ခါကြအောင်ပြောတယ်လို့ဖြစ်နေဒီချိန်ထိမကြွေးဘူးဆိုတော့လူကြီးမိဘပြစ်ထားတယ်တိတ်ခါကြတယ်ပေါ့အမှန်တကယ်တော့တိတ်ခါကြအောင်ပြောတာမဟုတ်ဘူးပါလေမေးတာအဲ့ဒီအရွယ်ကိုလူငယ်တွေကနားလည်ပေးရတယ်နော်အမေမေရော့ရော့နဲ့ပြောချင်ရပြောမင်းဩဒီအရွယ်ဟာတတိလစ်မေရော့တဲ့အရွယ်ဒီလိုတတိလစ်မေရော့လို့ဖြစ်သွားတာပဲလို့လူငယ်ဘက်ကတွေးလိုက်ရင်အဲ့ဒီတွေးလေးနဲ့ပြုစုပေးရင်ကုသိုလ်ရတယ်အဲ့ဒါကိုမေရော့တာကိုနှလုံးမသွင်းနိုင်ပဲနဲ့သာသမိတဲ့တဲ့ခါကြအောင်လုပ်တဲ့နေဘက်ငါဘက်ပြန်လို့ပြောရင်ကုသိုလ်မရပဲအကုသိုလ်ဖြစ်တတ်တယ်တဲ့နော်ဒါကြောင့်အသက်အရွယ်ကြီးတဲ့မိဘနဲ့အတူနေရင်သားသမီးတွေကကုသိုလ်ရအောင်နေတတ်ရတယ်နော်ကုသိုလ်ရအောင်နေတတ်ဆိုတာနှလုံးသွင်းကောင်းကောင်းသွင်းအသက်အရွယ်ကြီးသူရဲ့ဒုက္ခကိုဘယ်သူနားလဲလဲအသက်အရွယ်ကြီးသူမှနားလဲတာနော်အရွယ်သူမှမဟုတ်တာလေကိုချင်းစာတာဩတကြီးဒီလိုတွေဖြစ်တတ်ပါလားအဲ့ဒါအရွယ်သူမှကိုချင်းစာတာငယ်တဲ့လူကနားလဲမှုနဲ့ခွင့်လွတ်ပေးရတာတဲ့ကွလုံးမပေးလို့ရှိရင်သားသမီးနဲ့မိဘတကြက်ကြက်ပြစ်ကြပြီးတော့တစ်ဖက်ကကိုယ်တို့ရတယ်လို့တစ်ဖက်ကလည်းငရဲကြီးတတ်တယ်တဲ့ဒါကြောင့်80ကျော်90တတိလစ်လို့အမေများလာတဲ့အရွယ်ပြောမိပြောရပြောတတ်တဲ့အရွယ်စကားတွေမပိတပိနဲ့လုံထွေးလာတဲ့အရွယ်အဲ့ဒီအရွယ်မှာလူငယ်တွေကနားလည်မှုနဲ့ပြုစုပေးပါတဲ့ဘယ်လိုပြုစုပေးရမလဲနားလည်မှုနဲ့ပြုစုပေးအမှန်မှရွံ့ရွံ့ဖြစ်လာရင်အပြစ်တင်ရမှာလားခွင့်လွှတ်မှာလားခွင်းလို့ရမှာတို့သတိလစ်တဲ့ရွယ်ရောက်လာပြီဒါနှစ်တရာတန်းနဲ့ပြောတာနော်အခုကိ85နှစ်တန်းနဲ့ဆိုလို့ရှိရင်80နှစ်နီးရင်တော့သတိကလစ်ချင်လာပြီနော်သတိလစ်ချင်လာပြီဆိုတော့အဲ့ဒီရွယ်မှာပြောချင်ရပြောမိမယ်မိဘအသက်ကြီးသူဒီလိုဖြစ်လာရင်လူငယ်တွေကနားလည်မှုဩဒီရွယ်ဒီလိုဖြစ်တတ်တယ်ဟဲ့ဆိုပြီးတော့နားလည်မှုနဲ့ပြုစုပေးပါကုသိုလ်ရတယ်တဲ့လူငယ်စိတ်နဲ့တွေ့ပြီးတော့ခုပဲစားပြီတဲ့ခုမစားရသေးဘူးသာသမီတိတ်ခါကြအောင်တက်တက်ပြောတာဘာဟညာဟဆိုလို့ရှိရင်ပြုလဲပြုစုရသေးတယ်ပြုစုလို့တစ်ဖက်ကကုသိုလ်ရတယ်တစ်ဖက်ကလည်းငရဲကြီးတယ်တဲ့ဒါကြောင့်အဲ့ဒီရွယ်ကိုလူငယ်တွေကနားလည်မှုနဲ့ပြုစုပေးဘယ်နှစ်နှစ်ရှိသွား90ဘယ်နှစ်နှစ်ကျန်သေး10နှစ်ကျန်သေးတယ်နှီးပလားနှီးပြီဦးဇင်အဲ့နှီးပြီဆိုရင်လည်းတခါတော့ကဒီတရားကိုတနည်းအားမဟောဘူးတော့80အကြောင်းကိုပြောတာ60နှစ်80အကြောင်းပြောတော့တတန်းကာလ85နှစ်လို့80အကြောင်းပြောပြီးတော့နောက်တရားလဲသိရောဦးစင်းဒီပါတရားနာနေတာတွေ့တော့တရားပွဲအစင်းမှာဒီဦးစင်းရုပ်မိလဲဦးစင်းဘယ်နှစ်နှစ်ရှိပြီလဲဆို84နှစ်တဲ့ဟာဒါဆိုဦးစင်းတနှစ်ပဲကြံတော့တာပေါ့အမလေးမလောက်ပါနဲ့ဗျာတဲ့အမသူတော်တော်ကြောက်တယ်နော်မလောက်ပါနဲ့ဗျာ84နှစ်ဆိုတော့85နှစ်တန်းဆိုဘယ်လောက်ကြံတော့တာတနှစ်ပဲကြံတော့တာတနှစ်ကြံတော့တယ်ပြောတော့သူကြောက်တယ်အမှန်တကယ်တော့ဘဝလက်ကျန်ကိုသူအများကြီးတွက်ထားတာနော်မသိနိုင်သေးဘူးလို့အများကြီးတွက်ထားတာတကယ်တွက်ရမှာကဘဝလက်ကျန်မနှက်ဖန်လို့တွက်ရမှာဘဝလက်ကျန်ကဘယ်လောက်လဲ မနေ့ပံမနေ့ပံလဲသိနိုင်တယ်အဲ့ဒါဆိုကြံနေတဲ့အချိန်ကနည်းနည်းလေးဆိုတော့ဒီနေ့ကုသိုလ်ပြုမှဖြစ်မယ်နော်မနေ့ပြန်လဲသိနိုင်တယ်ဆိုရင်ဒီနေ့ကုသိုလ်ဖြစ်မှတော်မှာမသေးသေးဘူးငယ်ပါသေးတယ်လို့တွက်လိုက်ရင်ရပါသေးတယ်ဆိုရင်ကုသိုလ်ရေးဝေးသွားမှာနော်အဲ့တော့ဘယ်လိုတွက်ကြမလဲဘဝလက်ကျန်မနေ့ပံလို့အနည်းစားလုံးတွက်တယ်မနေ့ပြန်ကြတော့မသေးရင်လဲနောက်တစ်ခါတွက်အောင်ပေါ့ဘဝလက်ကျန်မနေ့ပံလို့တွက်လိုက်ရင်ဒီနေ့ကုသိုလ်လုပ်ထားမှအဲ့တော့ကုသိုလ်တရားကိုဘယ်တော့မှမမေ့တော့ဘူးဒါကြောင့်ဦးဇင်းကတော့နှလုံးသွင်းတယ်အေးဘဝလက်ကျန်ကိုမနေ့ပံတော့အလွန်ဆုံးတွက်တာကောင်းတယ်ဒီနေ့လဲသိနိုင်တယ်နောက်ပြန်လဲသိနိုင်တယ်လက်ကျန်ချိန်ဟာဘလောက်ကျန်မယ်လို့ပြောလို့မရဘူးပုံမှန်နေနဲ့တွေးထားကြတော့84ကတန်တန်မာမာသွားနိုင်လာနိုင်ဆိုတော့ငါတော့နေနိုင်ပါသေးတယ်ဆိုတဲ့အတွေးလေးရှိတော့ဒီနေ့ပဲကျန်တော့တယ်လို့လည်းပြောတော့သူလက်မခံနိုင်ဘူးဖြစ်တာပေါ့ကဲဒီတော့ဦးဇင်းတို့တရားဓမ္မတွေလည်းပဲဦးဇင်းဟောတဲ့တရားကလက်ကျန်အချိန်ကိုအကျိုးရှိရှိအသုံးချနိုင်ဖို့ဟောပြတာเนาะကုံလွန်သွားတဲ့အချိန်မှာတို့ဘာတွေနဲ့ကုံလွန်ခဲ့လို့ဘဝအတွက်တန်တရာအတွက်ဘလောက်အကျိုးရှိခဲ့တယ်လဲလက်ကျန်အချိန်ဟာဘယ်လိုတွေဖြစ်တတ်လို့တို့ဘယ်လိုပြင်ဆင်မှတော်မလဲလက်ကျန်အချိန်ဟာအများကြီးရှိလားနည်းနည်းရှိလားအဲ့ဒါလေးတွေကိုတွေးပြီးတော့ဘဝလက်ကျန်ကိုအကောင်းဆုံးအဆုံးသတ်သွားနိုင်အောင်လို့ပြုပြင်တတ်အောင်လို့ဒီတရားကိုဟောပြတာเนาะကဲကြံတဲ့ဆယ်နှစ်သွားကြရအောင်တယနာမာနောက်ဆုံးသာမထနိုင်ရှာရှုံးတော့တယ်တယနာမာနောက်ဆုံးသာမထနိုင်ရှာရှုံးတော့တယ်တယနာဓတကဆိုတာအိယာထဲမှာလဲတဲ့အရွယ်တဲ့60ကျော်ရင်တော့မလဲဘူးလားလဲပြီမထနိုင်ဘူးအဲ့ဒီအရွယ်ဟာမြတ်တဲ့အရွယ်လားရှုံတဲ့အရွယ်လားအဖေဖုံးကြီးကြွလာပြီလဲဆိုတော့ဘယ်မလဲမျက်စိကလည်းမလုပ်လဲမွဲပြီမကောင်းတော့ဘူးနော်ဆရာတော်တရားဟောနေတဲ့အာယုံပြုလေဆိုတော့ငင်းငင်းနဲ့နားကလည်းမကောင်းတော့ဘူးဆိုတော့အဆအဆရရမရှုံဘူးလားသူများထူပေးမှထသူများကျွေးမှစားရတဲ့ဘဝဟိုဘက်ဒီဘက်လှည့်ကျင်တာတော့တခါတည်းအရင်တည်းချိနေလို့ငါလှည့်ပေးပါအောင်ငါထူပေးပါအောင်လို့အမျိုးမျိုးသူများကိုညီယူနေရတဲ့အရွယ်အစစရာရာဆောက်ရုပ်လာတဲ့အတွက်မျက်စိမကောင်းနားမကောင်းနဲ့ဘုံကြီးဆိုလည်းမမြင်ရတရားဆိုလည်းမကြားရဟင်းဟဲနဲ့အချိန်ကုန်ရမယ်ဘဝအမျက်ထွက်တာလားရှုံးတာလားဒါကြောင့်တယနာဓတကဆိုတာအိယာထဲမှာလဲတဲ့ဆယ်စုနဲ့တစုတဲ့လဲပြင်ရောပြန်ထားသေးလားမထားတော့ဘူးတခါတခါလူဘဝတွေးကြည့်ရင်လေဘယ်ကစတာပက်လက်ကစတာအိုးဝဲဆိုလူဘဝတွေဝင်လာတဲ့တုံလုံးပက်လက်ကလေးနော်အမိထားတဲ့အတိုင်းပဲပက်လက်ကလေးနဲ့နေပေါ့ပက်လက်ကစအပ်ပြီးဘာလုပ်လဲဝမ်းရမောက်တယ်ဝမ်းရမောက်ပြီးရင်ဘာလုပ်လဲအဲထိုင်တယ်ထိုင်ပြီးရင်ရက်တယ်ရက်ပြီးရင်သွားတယ်သွားပြီးရင်ကဲပြောသွားပြီးရင်ပြန်ထိုင်မယ်ဆက်မသွားနိုင်တော့ဘူးเนาะသွားပြီးရင်ပြန်ထိုင်မှာထိုင်ပြီးရင်လဲမယ်ဘယ်ကစပက်လက်ကစဘယ်မှာဆုံးမှာတန်ဝေကရကြရန်เนาะလူဘဝဟာပက်လက်ကစပြီးတော့ပက်လက်မှာဆုံးတယ်ဒီကြားထဲမှာလှုပ်ရှားယုံငံကြတာဗောเนาะအဲ့တော့တွေ့ကြည့်လိုက်တော့တယနာဓတကနောက်ဆုံးအရွယ်ဆိုတာအဲ့ရတဲ့ပက်လက်လဲလို့အစစရရသူများကူညီနဲ့နေရတဲ့အတွေ့အစစရရရှုံးပြီမျက်စိမကောင်းနားမကောင်းလို့တရားကိုလည်းမနာနိုင်ဖျားကိုလည်းမပူနိုင်ဘုံကြီးဆိုလို့မမြင်ရအစစရရရှုံးတဲ့ဘဝအဲ့တော့လက်ကျန်အချိန်လေးဟာအခုရှိနေတဲ့အချိန်ထက်ကောင်းလာမှာ၄လားသိုးသွားဖို့၄လားခန္ဓာအနေနဲ့တွေ့ကြတာနော်ခန္ဓာကြီးကဒီတက်ဆိုးရသွားဖို့ပဲရှိတယ်ကောင်းလာဖို့မရှိဘူးဒါကြောင့်မလို့လက်ကျန်ချိန်တွေကိုကုံတော်သွားတဲ့ချိန်နဲ့တွက်ပြီးတော့ငါဘဝတန်ត្រာအတွက်ငါဘာတွေလုပ်ပြီးပလဲလက်ကျန်ချိန်ဆိုတာရှည်ရှည်လေးရခြင်းရမယ်တူတူလေးဖြစ်ခြင်းဖြစ်မယ်ခဏမနဲ့ပြန်ဘယ်လိုမှဆုံးဖြတ်ချက်မချနိုင်တဲ့အတွက်ကြံနေတဲ့အချိန်လေးကိုအကောင်းဆုံးတို့ပြုပြင်ယူသွားမယ်ဆိုရင်ဘဝလက်ကျန်ဟာအကျိုးမများဘူးလားအကျိုးများတယ်အဲ့တော့လက်ကျန်ချိန်ကိုတွက်ဆပြီးတော့မိမိတို့ဘဝကိုဓမ္မနဲ့ပြုပြင်သွားတတ်ဖို့ဒီတရားကိုဟောပေးတာเนาะဟောပေးတဲ့တရားကိုနာကြားပြီးတော့ကုံလွန်သွားတဲ့အချိန်မှာကုံလွန်ခဲ့မှုတွေရယ်မိမိတို့ရဲ့သားသမီးတွေကိုပြုပြင်မှုကစပြီးတော့ ရှိနေတဲ့ဝတ္တရားထမ်းဆောင်မှုတွေရဲ့ဘဝလက်ကျန်ချိန်ကိုဘယ်လိုနည်းနဲ့ဖြတ်တန်းကြမလဲအခန္ဓာအပြင်ကြည့်ရင်တော့နှောင်းပိုင်းကာလဆိုတာဆုပ်ယုပ်သွားတဲ့အတွက်ဘဝလက်ကျန်ချိန်ဟာအကောင်းဘက်တဲ့အဆိုးဘက်ကိုဥတည်နေတတ်တယ်အဲ့ဒီချိန်လေးကိုတရားဓမ္မနဲ့အေးအေးချမ်းချမ်းဖြတ်တန်းပြီးတို့ဘယ်လိုသွားနိုင်မလဲလို့လက်ကျန်ချိန်လေးကိုကြိုးရှိရှိအသုံးချနိုင်ဖို့ဒီတရားကိုဟောပါတယ်ဟောတဲ့တရားကိုနာကြားပြီးတော့လိုက်နာကျင့်သုံးနိုင်ကြသဖြင့်ဘဝအေးချမ်းမှုလည်းရနိုင်ကြပါစေဘဝဆင်းရဲမှလွတ်မြောက်တဲ့နိဗ္ဗာန်ကိုလည်းရောက်နိုင်ကြပါစေလို့ပတ္ထနာစုပြုတရားဏီကုံချုပ်ကြရအောင်ဗောရိယပစ္စယဟောတုဣဒံနောပုံညမင်္ဂလံပုံညဘာကံတုလပံတုပမောဒံတုသဒေဝကာနောမြတ်မြတ်သာကြည်ပါရမီယဉ်ကျူးစံဤသူတော်စဉ်ကုသိုလ်ရှင်ကျွန်ုပ်တို့၏ဣဒံပုံညမင်္ဂလံဗုဒ္ဓဟောကြားတရားဒေသနာမြတ်ဩဝါကိုနာဂမတ္တပြံဟောကြား၏ပွားများခြင်းကြံဗံဗံကျုပ်ကိုအတောအတိဤကုသိုလ်ပုံညမင်္ဂလာသည်ဗောရိယသစ္စာလေအင်ခန္တစဉ်ကိုပြန်ရှင်စုကုထုပုယံတံဗောရိညာဤပစ္စယဥပ္ပနေတရားမရာ၍မောချာအကြောင်းကောင်းမြတ်သောထောက်ပံ့သည့်ဟောတုစင်စစ်မသွေဖြစ်ပါစေတည်းဣဒံပုံညဘာကင်စဗုဒ္ဓဟောကြားတရားဒေသနာမြတ်ဩဝါကိုနာဂမတ္တပြံဟောကြား၏ပွားများခြင်းကြံဗံဗံကျုပ်ကိုအာထဝတိဤကုသိုလ်ပုံညမင်္ဂလာ၏အဖို့ဘာကကိုလီသဒေဝကကပ္ပမနေသမျှဝိနည်းမြတ်စွာတတ္တဝအနန္တမန္တမယတို့သည်တုလဗံတုရှင်လန်းကြည်မြေဝါခွန်းပုံစီတွေ့တကဲ့သို့ပေတိငွေစိတ်မှထုံတဲ့အိဋ္ဌာယုံတွေ့တူလို့မို့ကြည်နူးကိုယ်ပိုင်ရယူနိုင်ကြပါစေကုန်တည်းတုလဒါကိုစီကိုစီအလုံးကြီးလျက်ခြေသာရှင်ပြောင်းအလုံးမြတ်တို့ရယူကြကုန်ပြီလျင်ပမောရံတုကိုစိတ်နှပြလွေစားဖြင့်ပြေကာကြွယ်မဝမ်းမြောက်နိုင်ကြပါစေကုန်တည်းဝါပမောရံတုလူပြည်တမကနတ်ပြည်ပါဆက်သွယ်လက်တက်နေပြမချင်းလို့မို့ဖြားတရင်ကဘာတုံအောင်တတဟုံလျင်လျင်မောက်ပြည်လင်ဝမ်းမြောက်ဝမ်းသာပတ္တနာအောင်စုခါခါပြည်လက်သာဓုတာအောင်နမိတ်ဖြင့်အောင်ဘိတ်သိသွန်နိုင်ကြပါစေကုန်တည်း
Sadhu, Sadhu.